to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau of View American တန်ကနေ2016ခုနှစ်ဇူလိုင်လ30ရက်စနေညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေစတင်တန်လွှင့်နေပါခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါတောတာရှင်များရှင်ဒီကနေ့ညပတ်သတင်းတွေကိုမှခွာညွန်နဲ့ကျွန်မနန်းလောက်တို့ကတင်ပြတော့မှာပါအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေဟာဆီးရီးယားနိုင်ငံထဲက ISIS ရဲ့အမခန်မမ်ဘစ်မြို့ကိုဦးတည်ထိုးစစ်ဆင်နေပါတယ်အမေရိကန်ဒီမိုကရက်တစ်ပါတီသမ္မတလောင်း Hillary Clinton ရဲ့ကွန်ပျူတာနက်ဝတ်ကိုချိုးဖောက်ဝင်ရောက်ပြီးတော့ချက်လက်တွေခိုးယူသွားသူတွေကိုပြည်အောင်စုအစိုးရတာဝန်ရှိသူတွေကစုံစမ်းနေပါတယ်အာဖဂန်နစ္စတန်နိုင်ငံထဲကဘိန်းဆိုင်ခင်းတွင်ရှိရာဟဲလ်မန်ဒေသကိုတာလီဘန်တို့ကထိန်းချုပ်ထားလိုက်ပါပြီ။ဒီလိုသတင်းတွေကိုပြောပြပေးမှာပါကိုရနိုင
်။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့အတွက်ဗတ်ပေါင်းစုံကကြိုးပမ်းနေတဲ့အချိန်ထဲမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေဖြစ်ပွားနေပါတယ်
။ CR တဲ့ Authority တိမ်မာတဲ့ဒီမြန်မာတမတော်ဖန်နေဒီကျွန်တော်ပဲဒီမနေ့ရမနေ့ညရပါနော်ဆိုရပဲကျွန်တော်ပဲအပြာလာလည်းနေကြီးပြခတ်မှုတော့လို့ရှိတယ
်တောင်းတပြည့်ပြောခွင့်ရပုဂ္ဂိုလ်မိုင်းအိုက်ချော်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဒုက္ခတွေနေရပြန်ဖို့အရေးမှာဘလို့အတားအဆီးတွေရှိနေသလဲဆိုတာကိုထုတ်လွှင့်ပေးသွားဖို့ရှိသလိုပတ်စဉ်ကဏ္ဍတွေမှာတော့မြန်မာတခွင်အစီအစဉ်နဲ့စနေညတိုင်းရဲ့လေလိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီကြောင့်နေမတိုင်ခင်မှာအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မတ်ခွန်ညိုတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
ဆီးရီးယားနိုင်ငံထက်က IS သွေးကြွတွေကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေထိုးစစ်ဆင်နေရမှာအလက်ပေါ်မြို့အနီးကမမ်ဘစ်မြို့ကိုဦးတည်ထိုးစစ်ဆင်နေပေမဲ့လို့ IS သွေးကြွတွေကမြို့ကိုဆက်ပြီးထိန်းချုပ်ထားတယ်လို့ရှီတန်းကလာတဲ့သတင်းတွေကိုအခြေခံပြီးတော့တာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်ဆီးရီးယားမြောက်ပိုင်းကမမ်ဘစ်မြို့အပါအဝင်အလက်ပေါ်မြို့အနီးတစ်ဝိုက်ကိုထိုးစစ်ဆင်ရမှာ IS တို့ရဲ့နီးပြူဟာဆိုင်ရာဌာန19ခုစစ်သွေးကြွတွေတိုက်ခိုက်နေတဲ့နေရာ18နေရာ IS တို့အုံပြနေတဲ့လက်နက်ကြီးတစ်လက်နဲ့မော်တော်ယာဉ်နှစ်စင်းကိုလည်းဖျက်ဆီးလိုက်နိုင်တယ်လို့အမေရိကန်ဗဟိုစစ်ဌာနချုပ်ကပြောပါတယ်မမ်ဘစ်မြို့လေကောင်ကိုညပေါင်းတပ်တွေကဆက်ပြီးလေကြောင်းထိုးစစ်ဆင်နေတယ်လို့ VOA Cut သတင်းဌာနကဆိုပါတယ်စစ်သွေးကြွားရဲ့အမခံမြို့ဖြစ်တဲ့မမ်ဘစ်ကိုညပေါင်းတပ်တွေကလေကြောင်းကနေဝိုင်းတိုက်နေချိန်မှာပဲ IS တို့ကိုစန့်ကျင်တိုက်ခိုက်တဲ့မြေပြင်တိုက်ခိုက်ရေးသမားတွေကလည်းတပုံတွေကိုတလန်းဝင်တလန်းထွက်ဆက်ပြီးတော့တိုက်ခိုက်နေတာပါလေကြောင်းထိုးစစ်တွေကြောင့်အရသာတိုက်ဆုံမှုရှိတယ်ဆိုတဲ့ဆွဆွဲချက်တစ်ခုကိုစုံစမ်းစစ်ဆေးနေချိန်မှာပဲကြာတာပရင်းကလေကြောင်းထိုးစစ်တွေကြောင့်အရသာ25ဦးတိုက်ဆုံခဲ့တယ်ဆိုတဲ့လူခွင့်ရေးအဖွဲ့ရဲ့ပြောဆိုချက်ကိုစတင်စုံစမ်းနေပြီလို့လည်းပင်တကွန်စစ်ဌာနပြောခွင့်ရပီတာကုတ်ကသတင်းထောက်တွေကိုတောက်ကြနေကပြောပါရယ
်အမေရိကန်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ရဲ့ကွန်ပျူတာနက်ဝတ်ကိုချိုးဖောက်ပြီးအချက်လက်တွေခိုးယူသွားသူတွေကိုပြည်ထောင်စုအစိုးရတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်ဒီမိုကရက်တစ်ပါတီကိုစိုက်ဘာတိုက်ခိုက်မှုတွေထဲမှာတော့ဒီတစ်ကြိမ်ဟာပိုးပြီးတော့ကြီးမားကျယ်ပြန့်တဲ့တိုက်ခိုက်မှုဖြစ်ပါတယ်ဒီစုံစမ်းစစ်ဆေးမှုမှာဗဟိုအစိုးရစုံစမ်းစစ်ဆေးရေးဌာန FBI နဲ့တရားရေးဌာနတို့လည်းပါဝင်တဲ့အကြောင်းတရားဥပဒေစိုးမိုးရေးအမေရိကန်တာဝန်ရှိသူတွေကအမေရိကန်သတင်းဌာနတွေကိုပြောပါတယ်အထင်ကရနိုင်ငံရေးသမားတွေနဲ့ပတ်သက်တဲ့စိုက်ဘာတိုက်ခိုက်မှုတွေပေါ်သတင်းမီဒီယာတွေရဲ့ရေးသားဖော်ပြချက်တွေကို FBI ကအတိအမှတ်ပြုကြောင်းနဲ့ FBI အနေနဲ့လည်းအခုလိုဖြစ်ရတွေပေါ်မှာတိတိကျကျနဲ့အရှိကိုအရှိတိုင်းသိရအောင်ဆောင်ရွက်နေတဲ့အကြောင်း VOE ကိုစာရေးသားပေးပို့ခဲ့ပါတယ်ကွန်ပျူတာထဲမှာတင်ထားတဲ့အချက်လက်တွေကစာရင်းတစ်ခုပါသွားပြီးအဲ့ဒီကွန်ပျူတာပရိုဂရမ်ကိုနိုင်ငံလုံးဆိုင်ရာဒီမိုကရက်ကော်မတီDNC ကထိမ့်သိမ်းလှုပ်ဆောင်တာဖြစ်တယ်လို့ Mrs. Clinton ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကတောက်ကြနေနှောင်းပိုင်းမှာပြောပါတယ် DNC ရဲ့ကွန်ပျူတာစနစ်ကိုလည်းဖောက်ထွင်းခံရတယ်လို့သိထားကြတာပါ
ဘယ်ဂျီယမ်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်ဖို့ကြံစီတယ်ဆိုပြီးမတင်ကားလူနှုတ်ကိုဖမ်းဆီးလိုက်တယ်လို့ပြည်ထောင်စုအစိုးရရှင်းနေကပြောပါရယ်နိုရဒင် H နဲ့ညီဖြစ်သူ Hamza H တို့ကို Moleslias မျိုးကသူတို့ရဲ့နေအိမ်ကိုဝင်ရောက်ရှာဖွေခဲ့ပြီးတဲ့နောက်တောက်ကြနေနောက်ပိုင်းမှာဖမ်းဆီးလိုက်တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်ဘယ်ဂျီယမ်နိုင်ငံထဲကနေရာတစ်ခုခုမှာအကြမ်းဖက်မှုတစ်ခုလုပ်ဖို့ညီကိုနှစ်ယောက်စလုံးကြံစီနေတာကိုတန်ရရှိနေခဲ့တာဖြစ်တယ်လို့အစိုးရရှင်းနေကပြောပါရယ်လက်နက်တွေပောက်ကွဲပစ္စည်းတွေကိုတော့တခုမှရှာမတွေ့ပါဘူး။ညီကိုနှစ်ယောက်စလုံးကိုဆက်ပြီးချုပ်ထားမလားဆိုတာကိုဆုံးဖြတ်ချက်ချဖို့သူတို့ကိုစနေနေ့မှယုံထုတ်မှာပါ။ Belgium နိုင်ငံ Brussels မှာမလာရုံက IS အစွန်းရောက်အကြမ်းဖက်သမားတွေရဲ့ဘုံခွဲတိုက်ခိုက်မှုဖြစ်ပွားပြီးပြင်သစ်နဲ့ Germany နိုင်ငံမှာလူသေးစေလောက်တဲ့တိုက်ခိုက်မှုတွေဆက်တိုက်ဆိုသလိုဖြစ်ပွားခဲ့ပြီးတဲ့နောက် Belgium နိုင်ငံမှာလည်းလုံခြုံရေးဆိုင်ရာအထူးသတိထားနေကြတာပါ။ Brussels မြို့ဟာဥရောပသမဂ္ဂနဲ့မြောက်အတ္တလန္တိတ်စစ်ဆေးချုပ် NATO တပ်ဌာနချုပ်တွေရှိရာနေရာဖြစ်ပါတယ်။
ဒီလားဆော့ပိုင်းကရဲရရှိ၅ဦးကိုပြစ်တက်ခဲ့တဲ့တနတ်သမဂျွန်ဆင်ဟာ2014ခုနှစ်မှာအရန်တပ်ဖွဲ့ဝင်အဖြစ်နဲ့အာဖဂန်နစ္စတန်မှာတာဝန်ကျတဲ့အချိန်သူ့ရဲ့စစ်တမ်းရမှာခွင့်ပြုမထားတဲ့ဘုံတွေတင်ထားခဲ့ကြောင်းစုံစမ်းတွေ့ရှိခဲ့ပါတယ်။အမျိုးသမီးစစ်သည်တယောက်ကသူ့ရဲ့အတွင်းခံပေါင်းမီ၄၀ခိုးယူသွားခံရတယ်လို့တိုင်ကြားခဲ့ပြီးတဲ့နောက်ဂျွန်ဆင်ရဲ့ပစ္စည်းတွေကိုရှာဖွေရမှာ ဂျွန်ဆင်ရဲ့အခန်းထဲမှာအဲ့ဒီအဝတ်အစားတွေကိုတွေ့ခဲ့ပါတယ်။အဲ့ဒီနောက်သူ့ကိုတခြားစစ်အခြေစိုက်စခန်းကိုချက်ချင်းပြောင်းရွှေ့ပေးခဲ့ပါတယ်။ကြည်စံတချို့နဲ့အတူဘုံတွေနဲ့တခြားစစ်သားတယောက်အတွက်ပေးထားတဲ့စေစာအညွှန်းတွေကိုလည်းသူထွက်ခွာသွားခဲ့ပြီးကြံရိတ်ခဲ့တဲ့သူ့ရဲ့ပစ္စည်းတွေထဲမှာတွေ့ခဲ့ရပါတယ်။ဂျွန်ဆင်ပါတဲ့တပ်ဖွဲ့ရဲ့ခေါင်းဆောင်အငိမ့်စားတက်ကြက်ကြီး Gilbert Fishback ကစစ်တီတွေကိုတတ်မဖြန့်ခင် AP သတင်းဌာနကိုပြောကြားရမှာသူစီကတွေ့ခဲ့ရဲ့ဘုံတွေဟာဒီအချက်ပေးအန်ဒီအချက်ပေးတဲ့တင်ကြတာဖြစ်တင်ခဲ့ပေမဲ့အမျိုးသမီးတယောက်ကိုလိမ်ပိုင်းဆိုင်ရာနှောက်ယှက်ခံရလို့တိုင်တန်းတာလောက်နဲ့ပဲအေးအေးယူခဲ့တယ်လို့ပြောပါလေရှင်
ဗီယိုအမေရိကန်အတန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေစနေနေ့ညဘက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ပါကစ္စတန်နိုင်ငံနဲ့နယ်နိမိတ်ချင်းဆက်ဆက်နေတဲ့အာဖဂန်နစ္စတန်နိုင်ငံထဲကဟဲလ်မန်ဒေတာကိုအစ္စလာမစ်သဘုံအုပ်စုကထိန်းချုပ်ထားလိုက်ပြီးလို့အစိုးရအရာရှိတွေနဲ့တာလီဘန်သတင်းရက်ွက်ကအတည်ပြုပြောဆိုပါတယ်။တာလီဘန်တို့ကကနရှင်ရွာကိုညအချိန်မှာရှောင်းတခင်ဝင်စီးခဲ့တယ်လို့ဒေတာရင်တချို့နေရာတွေမှာတိုက်ပွဲတွေဆက်ဖြစ်ပွားနေတယ်လို့ဒေတာခန့်အုပ်ချုပ်ရေးဌာနပြောခွင့်ရသူကအာဖဂန်သတင်းဌာနကိုဒီကနေ့မှပြောပါတယ်။တာလီဘန်တို့ရဲ့အစိုးရရန်သူတွေကိုဖယ်ရှားလိုက်ပြီးတဲ့နောက်ဒေတာတခုလုံးကိုထိန်းချုပ်လိုက်တာဖြစ်တယ်လို့တာလီဘန်ပြောခွင့်ရသူတဦးကဆိုပါတယ်။ VOA ကိုပေးပို့တဲ့တာလီဘန်တို့ရဲ့အကြင်ယုံထုတ်ပြန်ချက်တခုထဲမှာတော့ကနရှင်ရွာကိုတာလီဘန်တပ်တွေကဝင်တိုက်ရမှာအစိုးရလုံခြုံရေးတပ်သားအများအပြားတိုက်ဆုံသွားတယ်လို့ဖော်ပြထားပါတယ်။တာလီဘန်တို့ရဲ့ပြောဆိုချက်ကိုအတည်ပြုဖို့တော့မဖြစ်နိုင်ပါဘူး။ကနရှင်ရွာဟာပါကစ္စတန်နယ်စပ်နားမှာတည်ရှိပြီးဒါဟာတနစ်အတွင်းတာလီဘန်တို့ထိန်းချုပ်မှုအောက်ကိုတတိယအကြိမ်မြောက်ကြာရောက်တာဖြစ်ပါတယ်။ကြာရပရင်းနေ့ညကတိုက်ပွဲအတွင်းလက်နက်အပြည့်အစုံကင်ဆောင်ထားတဲ့တာလီဘန်တပုံတွေဟာပါကစ္စတန်နိုင်ငံနယ်နိမိတ်ထဲကနေဝင်တိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့နာမည်မဖော်လိုတဲ့အာဖဂန်လုံခြုံရေးအရာရှိတွေက VOA ကိုပြောပါရယ်တိုက်ပွဲကြောင့်ဒဏ်ရာရသူတွေထက်မှဒေသလုံခြုံရေးတပ်မှုလည်းပါတယ်လို့အရာရှိတွေကအတည်ပြုပါရယ်နှစ်ဖက်တပ်တို့ကတိုက်ဆုံးလို့ရှိတယ်လို့ပြောဆိုကြပေမဲ့အသေးစိတ်အချက်လက်တွေကိုတော့အတည်ပြုချက်မရပါဘူးဘိန်းဆိုင်ပြောမှုကြောင့်နာမည်ဆိုးရှိတဲ့ဟဲလ်မန်ဟာအာဖဂန်ရဲ့အကြီးဆုံးပြည်내ဖြစ်တယ်လို့တာလီဘန်တို့ရဲ့တိုက်ခိုက်မှုကိုဆက်တိုက်ခံရတာဖြစ်ပါတယ်
ပါကစ္စတန်နိုင်ငံစင်ပြည်နယ်တောင်ပိုင်းလက္ခဏာခရိုင်မှာစနေနေ့ကလမ်းဘေးဖောက်ခွဲမှုအတွင်ပြည်သူစစ်အဖွဲ့ဝင်တဦးသေဆုံးပြီးပြည်သူစစ်၄ဦးအပါအဝင်တခြားလူဒဒါဇင်ဝန်းကျင်ထိခိုက်ဒဏ်ရာရသွားခဲ့တဲ့အကြောင်းဒေသရင်းသတင်းတွေမှာဖော်ပြထားပါတယ်စစ်သားတယောက်ရဲ့ကာနာမှာတက်ဘုံကတ်ထားတဲ့စပိန်ကိုလမ်းဘေးမှာရက်ထားခဲ့ပြီးဖောက်ခွဲခဲ့တာပါအခင်းဖြစ်တဲ့နေရာကိုရဲတပ်ဖွဲ့ဝင်တွေနဲ့ရ ेंजर တပ်ဖွဲ့ဝင်တွေချက်ချင်းရောက်လာပြီးပောက်ကွဲမှုဖြစ်တဲ့နေရာကိုပိတ်ဆို့ထားလိုက်ပါတယ်ပြည်သူစစ်တပ်ဖွဲ့ဝင်တွေရဲ့စစ်ဆေးချက်အရလမ်းဘေးမှာရက်ထားတဲ့စပိန်မှာအချိန်ကြိုက်ဘုံထောင်ပြီးတော့ဖောက်ခွဲခဲ့တာလို့ဆိုပါတယ်လောလောဆယ်မှာတော့ဘယ်သူလက်ချက်လို့ထုတ်ဖော်ပြောကြားထားတာမရှိသေးပါဘူးပောက်ကွဲမှုဖြစ်ပြီးချင်းရဲတပ်ဖွဲ့ဝင်တွေကတန်တရားရှိသူ2ဦးကိုဖမ်းဆီးခဲ့ပါတယ်ဒဏ်ရာရသူတွေကိုဆေးရုံကိုပို့ဆောင်ထားခဲ့ပြီးအဲ့ဒီထက်ကဘယ်သူမှတော့စိုးရိမ်ရတဲ့အခြေအနေမျိုးရှိတယ်ဆိုတဲ့သတင်းမျိုးမကြားရပါဘူးလွန်ခဲ့တဲ့၄ရက်ကကရာချီမြို့တောင်ပိုင်းမှာစစ်ထရက်ကတစ်စီးကိုတနက်သမားနှစ်ယောက်ကပစ်ခတ်ခဲ့ပြီး၄ရက်ကြာမှပဲအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ
တောင်ဆူဒန်နိုင်ငံတောင်ပိုင်းပြည်နယ်တွေမှာအကြမ်းဖက်မှုတွေဆက်တိုးလာနေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်မနက်ဖြန်ဇူလိုင်လ31ရက်တနင်္ဂနွေနေ့မှာရုပ်သိမ်းဖို့တတ်မှတ်ထားတဲ့ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးတပ်ဖွဲ့တွေကိုဩဂုတ်လ12ရက်ထိဆက်ပြီးချထားမှာဖြစ်ပါတယ်။တိုင်းပြည်တည်တခုဖြစ်တဲ့တောင်ဆူဒန်ကိုတပ်သားတွေထတ်လို့မလား၊လက်နက်တင်ပို့ခွင့်ကိုပိတ်ပင်လိုက်မလား၊ဒါမှမဟုတ်နှမျိုးစလုံးတတ်မှတ်ထားမလားဆိုပြီးတော့ကမ္ဘာအကောင်ဆောင်တွေကစဉ်းစားနေကြပါတယ်။ဒီအချိန်မှာငြိမ်းချမ်းရေးတပ်တွေကိုဆက်လက်ထားရှိဖို့နယူးယောက်မြို့ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြနေကတညီတညွတ်ထဲမဲပေးဆုံးမြတ်ချက်ဟာရည်တူအတွက်တာဖြစ်ပါတယ်။တောင်ဆူဒန်နိုင်ငံ Equatorial ဒေသမှာထိတ်လန့်စရာအကြမ်းဖက်မှုသတင်းတွေထွက်ပေါ်လာနေတယ်လို့ကုလသမဂ္ဂဆိုင်းယား American သံအမတ်ကြီးဆမဒါပါဝါကပြောပါတယ်။လက်မရေဘော်ကတိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးလာကြတဲ့ထောင်နဲ့ချီတဲ့အရက်သားတွေဟာ UN Miss အခြေစိုက်စခန်းမှာလာရောက်ဆူယုံနေကြပါတယ်။ကုလသမဂ္ဂတပ်မှတပ်သားတပေါင်းရှိပေမဲ့တမရဆယ်ဗာကီယာကိုထောက်ခံသူတွေနဲ့ဒုတမရဟောင်းရစ်မချာကိုထောက်ခံသူတွေရဲ့တိုက်ပွဲတွေကိုကုလသက်တွေကကြားဝင်ဆောင်ရွက်ပေးနိုင်ခြင်းမရှိပါဘူး။နှစ်ဖက်တပ်တို့မှာတင့်ကားတွေ၊ရဟတ်ယာဉ်တွေအပါအဝင်လက်နက်ကြီးတွေပိုင်ဆိုင်ထားတာဖြစ်ပါတယ်။
အမေရိကန်နိုင်ငံထဲမှာချင်းနွေးကြောင့်ဇီကာဗိုင်းရပ်စ်ပြန့်ခဲ့တယ်ဆိုတဲ့သတင်းတွေပထမဆုံးအကြိမ်ထွက်ပေါ်လာခဲ့ပြီးတဲ့နောက်ဖလော်ရီဒါကနိုင်ငံကစီးရေးပကြီးတွေခင့်မိပြင်ဆင်တွေနဲ့လူစီကားလေးရှိတဲ့လမ်းတွေမှာလူသွားလူလာနှဲသွားနိုင်ပေမဲ့ဖလော်ရီဒါကိုမသွားကြဘူးတရားဝင်သတိပေးထားတာမျိုးတော့မရှိပါဘူး။တာဝန်ရှိသူတွေကဖလော်ရီဒါရဲ့အပန်းဖြေပန်းချံတွေနဲ့မြို့ပြအမှုပညာတွေရှိရာအရက်ဒေသတွေကိုတွားရောက်လက်ပတ်ကြမဲ့ကဘာလက်ခီးသွားတဲ့အနေနဲ့ စိုးရိမ်ပူပန်စရာမလိုကြောင်းအာမခံချက်ပေးနေပါတယ်။ဒါပေမဲ့မိုင်ယာမီဒေသခံတွေကတော့ချင်းစေးတွေပူဖြန်းခဲ့ကြပြီးအလုပ်တွေမှာလည်းနေ့လယ်စာကိုဝင်းဝုဒ်နိုင်ယန်ပကြီတွေအောက်ကကော်ဖီဆိုင်တွေမှာထွက်စားကြမယ်အစားအိမ်ကထည့်သွားတာကိုပဲစားမယ်လို့ပြောနေကြတာပါ။မိုင်ယာမီမှာဒါမှမဟုတ်ဖလော်ရီဒါအနှံ့မှာစမ်းသပ်ခဲ့ပေမဲ့ဇီကာဗိုင်းရပ်စ်ပိုးရှိတဲ့ခြင်းကိုမတွေ့ခဲ့ရပါဘူး။ဒါပေမဲ့မိုင်ယာမီဒေသကဇီကာဗိုင်းရပ်စ်ရှိသူလူနာ၄ယောက်ဟာဇီကာဗိုင်းရပ်စ်အကြီးအကျယ်ပြန့်နှံ့နေတဲ့နိုင်ငံကိုခရီးသွားတာ။ဒါမှမဟုတ်ဇီကာဗိုင်းရပ်စ်ပိုးရှိသူနဲ့လိင်ဆက်ဆာနာမျိုးမရှိခဲ့ပါဘူး။ဒီလူနာ၄ယောက်ဟာအမေရိကန်မှာဇီကာဗိုင်းရပ်စ်ကူးစက်သူ1650ထဲမှာခြင်းကကူးစက်ခံရတဲ့ပထမဆုံးလူနာတွေဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။
ပိုလန်နိုင်ငံကိုရောက်နေတဲ့ပိုဟမ်မင်ဂျီဖရန်စစ်ဟာနာမည်ဆိုးတဲ့ကြော်ကြလာတဲ့နာဇီရိုရဲ့ Auschwitz တင်မင်းတမန်အချင်းစခန်းကိုတောက်ကြနေကတွားရောက်ခဲ့ပါတယ်။အဖြူရောင်ဝတ်စုံဝတ်ဆင်ထားတဲ့ပိုဟမ်မင်ဂျီဟာအချင်းစခန်းတစ်လျှောက်တိတ်တဆိတ်နဲ့ခေါင်းကောင်းလျှောက်သွားပြီးတော့ကက်သလစ်ဘုန်းတော်ကြီးမက်ဆီမီလီယန်ကိုဘီကိုထိန်းသိမ်းခဲ့တဲ့မောင်မဲဆွတ်ဆွနေတဲ့အချုပ်ခန်းထဲမှာထိုင်ပြီးတော့ဝတ်ပြုဆုတောင်းခဲ့ပါတယ်။ဒီအချင်းစခန်းမှာဘုန်းတော်ကြီးကိုဘီကိုတေးတမ်းမပေးခင်အစာရေစာဖျက်ထားခဲ့တာဖြစ်ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ညင်ညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။မြန်မာပြည်ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးကချင်းပြည်နယ်မိုင်းကြားရဲမှာတိုင်းဒေသနဲ့ကိုင်းအဖွဲ့တွေအားလုံးမျက်နှာစုံကြည့်ဆွေးနွေးနေကြမှာပဲ။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့ကချင်လူမျိုးရေးတပ် KIA တအောင်းပလောင်တပ် TNLA တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေပြီးတော့စီးရဲတင်းမာမှုတွေရှိနေပါတယ်။စစ်မှန်တဲ့ငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးလမ်းကိုဖော်ဆောင်နိုင်ဖို့ကနှစ်ဖက်စလုံးအပြည့်အရပြီးခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှာဖြစ်မယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုရိုင်းဦးဆောင်ဖော်ဆောင်မဲ့27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအားလုံးဘုံသဘောတူညီချက်တည့်ရချမှတ်နိုင်မှုအရေးကချင်ပြည်နယ်မိုင်းကြားရံမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအားလုံးမျက်နှာစုံညီစည်းဝေးနေကြချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်ဖွဲ့နှစ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်နေတာပါပြီးခဲ့တဲ့ဇူလိုင်လ28ရက်နေ့ကနေစလို့ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်တာမိုးညဲမြို့နယ်ကွယ်ဟိုပုံကျေးရွာမှာကချင်လူမျိုးရေးတပ် KIA တပ်မဟာ6လက်အောက်ခံတရင်နှစ်နဲ့မြမတက်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ် KIA တပ်နဲ့တပ်ပွဲဖြစ်နေတဲ့အချိန်ထဲမှာပဲအဲ့ဒီဒေသမှာမြမတက်နဲ့တအောင်းမျိုးသားလူမျိုးရေးတက်မတော်နဲ့လည်းတိုက်ပွဲဖြစ်ခဲ့ပါတယ်အခုလက်ရှိအချိန်ဒီမှာတော့မြမတက်မတော်ဘက်ကစစ်အင်အားတွေတိုးချဲ့လာပြီးနှစ်ဖက်လက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်ပြီးစစ်ရေးတင်းမာနေစေအနေထားဖြစ်တယ်လို့တအောင်းတက်ရဲ့ပြောခွင့်ရမိုင်းအိုက်ကျော်ကပြောပါတယ
် CR တဲ့ Authority တင်းမာတယ်ဒီမနေ့မနေ့ရမနေ့ညရပါနော်ပြန်လာလည်းနေကြီးပြခတ်မှုတန်းဝရှိသေးတယ်ခုပေါ်ကရာနေမှာပဲအဲ့နေရာတော့ပြောင်းနေဘူးအဲ့မှာဒီအစိုးရဘက်ကအောက်မှာတောက်လျှောက်သူကမဆုပ်ဘူးမှဒီကျွန်တော်ရှိတဲ့ဘက်ကဟိုကတူတက်ဖို့ဟိုကလုံနေတယ်ဒါပေမဲ့ကျွန်တော်ဖွဲ့ရပေါ်ဘက်မှာရှိသေးတော့ဒီလည်းနေကြီးတွေလည်းပြန်လာပြခတ်တာအဲ့လိုလိုရှိသေးတယ်အဲ့လိုမျိုးဖြစ်နေသေးလို့ရှင်တော့ဒီတိုင်းနာမြေချမှာဒီကဲပဲဟိုညင်းချင်ရတန်လျရတွေတူပွားလာမယ်ဒီတပန်းတစ်ဖက်ယုံကြည်မှုကပူပြီးရော့ကြလာတဲ့အနေထားတော့ရှိတယ်။အကောင်းဆုံးကတော့ဒီကောလုံးကပြန်ဝမ်းကြီးစင်းစားမှာတမ်နိုဘက်တူတူစီတီရတော့လို့ရှိရင်တော့ပူပြီးအဆင်ပြေမယ်နဲ့ချင်းနေရှိတယ်
ဟုတ်မဲကျော်အခုကကုတ်ခိုင်ဘက်မှာဖြစ်နေတဲ့ဥစ္စာကအဓိကကတာမိုးညက်ဘက်မှာဘာကြောင့်ဖြစ်ရလဲဆိုတာလေးနည်းရှင်းပြပေးပါရှင
်ဟုတ်တယ်ဒီ28ရက်နေ့ကတော့ဒီ KIA အဖွဲ့လက်ရှိတဲ့ကျွန်တော်တို့ဖွဲ့ကနှစ်ဖက်ကနီးနီးပါးတက်ရှိတဲ့ကျွန်တော်ရှိတဲ့နေရာကိုတို့ကတက်လာတယ်တက်လာမှဒီနှစ်ဖက်လုံးနဲ့28ရက်နေ့ကဒီတော်လေးပြပြနိုင်မှာဖြစ်တယ်မိလက်တနာကြီးကနေဝညာမှုချုပ်တဲ့ဒီမှာဆောင်းလိုက်ကြတာတော့ဒီလိုဖြစ်တယ်ညမတမ်းတော့ဆောက်ခတ်စဲလောက်ခံတရင်တို့တမကူကူတို့တမငငငါတို့အဲ့ဘက်မှာကလုံးစီကြောင်းတွေပို့ထားတာစီကြောင်းက၄၅ကြောင်း၆ကြောင်းလောက်ရှိတယ
်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတော့ကချင်လူမျိုးရေးတက် KIA တက်နဲ့မြမတမတော်တို့ကြားစီးရဲတင်းမာနေတဲ့အခြေအနေဟာလက်ရှိအစိုးရသွားလို့တဲ့ငင်းညာရေးဖော်ဆောင်နေမှုအပေါ်ယုံကြည်မှုလျော့ပါစေတယ်လို့ကချင်သတင်းစင်အက်ဒီတာကိုနော်ရင်းကရှုမြင်ပါတယ် KIA တက်မှာ၆လောက်ခံကချင်တရင်နှစ်နဲ့မြမတက်တို့ကြားတိုက်ပွဲတွေဖြစ်ခဲ့တဲ့အခြေအနေကိုလည်းသူကအခုလိုရှင်းပြပါတယ
်မေမေကတော့ကုတ်ခိုင်မြို့ရဲ့အရှိတ်ဘက်ပေါ့တာမုံငယ်မြို့ပဝန်းကျင်လောက်နော်အဲ့ဒီနေရာကတော့ KIA ရဲ့တရင်နှစ်တက်မှာ၆အောက်တရင်နှစ်နေမင်းမှာဖြစ်တာနော်သူကစစ်တပ်တွေရဲ့လှုပ်ရှားမှုတွေကတော့ရပ်သွားတာမရှိဘူးတိုက်ခိုက်မှုတွေလည်းပုံမှန်ဖြစ်နေတယ်ဆိုတော့အဲ့လိုမျိုးအခြေအနေမှာခဏပဲကျွန်တော်ကမကြရန်စီဝေးကနေပြီးပါနော် KIA ရဲ့ချင်းမြတ်ရဲ့ဖွဲ့ KIA ရဲ့စစ်ပိုင်းကောင်းဆောင်တွေကိုမြင်ကြည့်တော့လေ KIA ဘက်ကတော့အခုတိုင်းဒါတပ်တွေကတော့တပ်ပေါင်းစုပုံစံနဲ့သူရတပ်တွေကိုခုခံတိုက်ခတ်နေတဲ့အခြေအနေကိုကုတ်ပူပြီးမှရောက်လာနေတဲ့အခြေအနေဖြစ်တယ်ဆိုတာကိုကျွန်တော်သိရပါတယ်
မြန်မာပြည်မှာစစ်မှန်တဲ့ငြိမ်းချမ်းရေးရဖို့ဆိုရင်တတိုင်းပြည်လုံးအပြစ်ခတ်ရေးစည်းဖော်ဆောင်နိုင်မှဖြစ်တယ်လို့စည်ရေးတင်မှမှုတွေရောပါဖို့ကနှစ်ဖက်စလုံးကအပြစ်ရက်ပြီးခိုင်မာတဲ့ယုံကြည်မှုတည်ဆောက်မှဖြစ်မယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်။အဲ့ဒီလက်တလုံးဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့နော်သမဏနိုင်ငံတော်အတိုင်းအကံနဲ့ဒီအစိုးရအနေနဲ့နော်တမတော်အကြီးအကဲတွေနဲ့ချင်းချင်းရောက်ရောက်ညှိနှိုင်းဆွေးနွေးပြီးတော့အပြေရှာဖို့လိုအပ်တယ်လို့မြင်နေနော်ဒီတိုက်ခိုက်မှုတွေပြစ်ခတ်မှုတွေအားလုံးကိုအများဆုံးရပ်ဆဲနိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။ဒါမိသားတစ်ဖက်ရင်းမိုးတစ်ဖက်ပုံစံမျိုးဖြစ်သွားမယ်ဆိုရင်ဒါယုံကြည်မှုတည်ဆောက်ရေးအပိုင်းမှာရောနောက်ပြီးတော့ပြန်လည်သိမ့်ရရေးအပိုင်းမှာရောအခက်အခဲတွေအများကြီးရှိသွားနိုင်တယ်လို့မြင်နေ
။27ရာစုပင်လုံးညီလာခံခေါ်ယူပြီးနိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဘက်ကပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်နိုင်ရင်ဥဆောင်ကြိုးပမ်းနေချိန်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကလည်း27ရာစုပင်လုံးညီလာခံမှာအားလုံးပါဝင်ဝင်ရည်မှုနဲ့အတူတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ဘုံသဘောတူညီချက်ရဖို့ဆွေးနွေးနေကြချိန်အခုလိုတိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်နဲ့အပြစ်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့အကြတိုက်ပွဲတွေဖြစ်နေတာကြောင့်အခုဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်အများကယုံကြည်မှုလျော့ပါလာမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေကြောင်းပါရှင်
ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတော့မဆုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ဒုက္ခသည်အရေးနဲ့ဆိုင်တဲ့သတင်းကိုအလဲပေးကြပါတယ်။မြမအစိုးရတပ်မတော်နဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားစီရေးပိပခါတွေဖြစ်ပွားနေတဲ့ဒေသတွေမှာနိုင်ငံရေးအခြေအနေကမတည်ငြိမ်သေးသလိုမြေမြုံပိုင်းလေယာမြေသိမ်းစီးထားမှုအဆရှိတဲ့အတားအဆီးတွေကြောင့်ဒုက္ခသည်တွေနေရပြန်နိုင်ရေးကတော့မရေမရာဖြစ်နေသေးပဲလို့ဒုက္ခသည်အရေးလှုံ့ဆော်နေသူတွေကပြောပါတယ်။ဒီလိုစစ်ပေးဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြမအစိုးရကနေကော်မတီတရဖွဲ့စည်းခဲ့ပြီးလည်းဖြစ်ပါတယ်။အကြောင်းပြေဆုံးကိုတော့ထိုင်းနိုင်ငံကနေ VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း9ခုကဒုက္ခသည်တွေကိုနေရပြန်လည်ခေါ်ယူနိုင်ရေးအတွက်မြန်မာအစိုးရကနေကော်မတီတရဖွဲ့စည်းခဲ့ပြီးလို့နိုင်ငံခြားရေးဝန်ကြီးဌာနကောင်စီရေးနဲ့ဥပဒေရေးရာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်တော်အေးအေးဆိုးကပြောပါတယ
်။နိုင်ငံခြားရေးဝန်ကြီးဌာနရဲ့တာဝန်ဝတ္တရားကသက်ဆိုင်ရာဒုက္ခသည်တွေဒီမြန်မာနိုင်ငံလူမျိုးဟုတ်မဟုတ်ဘယ်တယောက်ရှိတယ်ဗျာ၊တော်ရောက်ဆစ်ဆေးဟိုပါပေါ့သူတို့လိုအပ်တဲ့ဆရာဆရာနေရှိတရားဝင်ဆရာဆရာနေအခုလိုပေါ့ဆရာတွေတို့ဘာလို့လုပ်မလဲဆိုတာထုတ်ပေးဖို့နိုင်ငံခြားရေးဝန်ကြီးဌာနတိုင်ရင်းကတာဝန်ရှိပါတယ်ရှင်။ဒါတော့ဒီပါတဲ့ဝန်ကြီးဌာနအလုံးတက် coordination လုပ်ပေးတာပေါ့အဲ့တော့အလုံးသမားဝန်ကြီးဌာနတို့လူမှုဝန်ထမ်းဝန်ကြီးဌာနတို့နောက်တော့လူမှုကြီးကြပ်ရေးဝန်ကြီးဌာနတို့ပါရှင
်ဒီလိုကော်မတီဖွဲ့စည်းရတာကလည်းပြီးခဲ့တဲ့ဇူလိုင်လ22ရက်နေ့ကထိုင်းနိုင်ငံဆူရကနေမြန်မာဒုက္ခသည်တွေကိုလွှဲပြောင်းနိုင်ရေးအတွက်နိုင်ငံခြားကော်မတီဖွဲ့ပြီးပူးတွဲဆောင်ရွက်လူကြောင်းအကြောင်းကြားလာလို့အခုလိုဒုက္ခသည်များပြည်တွင်းပြန်လည်ခေါ်ယူနိုင်ရေးကော်မတီဖွဲ့စည်းခဲ့တယ်လို့သူကဆိုပါတယ်ဒီကော်မတီကိုနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းသွင်းဝင်ဦးဆောင်ပြီးတော့တပ်ဆိုင်ရာဝန်ကြီးဌာနအဖွဲ့ဝင်16ဦးနဲ့ပြီးခဲ့တဲ့ရက်ပိုင်းမှာဖွဲ့စည်းထားတယ်လို့အတည်ပြုနိုင်ရေးအတွက်ကတော့နိုင်ငံတော်သမ္မတထံမှာတင်ပြထားဆဲဖြစ်ပြီးလုပ်ငန်းစဉ်အသေးစိတ်ကိုတော့အတည်ပြုမပြောဆိုနိုင်သေးဘူးလို့တော်အေးအေးဆိုးကပြောပါတယ်။ဒုက္ခသည်တွေနေရပြန်ရေးနဲ့ပတ်သက်ပြီးတော့ထိုင်းမြန်မာနယ်စပ်အကြီးဆုံးဒုက္ခသည်စခန်းဖြစ်ပြီးဒုက္ခသည်ဥယျာဉ်4000နီးပါးရှိနေတဲ့မဲလဒုက္ခသည်စခန်းရဲ့ဥက္ကဋ္ဌဆရာအောင်နက်ကအခုလိုပြောပါတယ်။
ကျွန်တော်တို့လူတို့ရတာကတော့တချို့တည်းကကြံနေဆိုရင်ကျွန်တော်စခန်းလုံးတွေမှာ3ခုလောက်ကျွန်တော်မြည်တယ်။အခုကျတော့ထိုင်းနိုင်ငံလွာတွေပဲပေါ့။ဟိုမှာနေစားရရွာတွေမှာတို့အခြေချတာတော့ရှိရှိနေ။ဒုတိယတစ်ခုကျတော့ရရွာရဲ့သူတို့ရဲ့ရှင်မျိုးမှာတို့ဆက်ဆက်တည်တော်ရှိတယ်။နောက်တစ်ခုကျတော့ကောင်းဆောင်ရဲ့ဥဆောင်မှုပုံမှာတို့လိုက်သွားတာတဲ့ရှိတယ်။
ကရင်ဒုက္ခသည်တွေနေရာချထားပေးရေးအတွက် KNU ကရင်မျိုးရာစီယုံတပ်မှ9နယ်မြေမှာစီစဉ်ထားတယ်လို့သတင်းတွေပေါ်ထွက်နေပေမဲ့လက်ရှိမတည်ငြိမ်သေးတဲ့နိုင်ငံရေးချင်းတွေကြောင့်ပြည်တွင်းကိုခြေချနေထိုင်ဖို့အတွက်စိန်ခေါ်မှုတစ်ခုလိုဖြစ်နေတယ်လို့ဆရာအောင်နက်ကဆိုပါတယ်။အလားတူကရင်ဒီဒုက္ခသည်စခန်းတစ်ခုကဒုက္ခသည်တွေအနေနဲ့လက်ရှိအစိုးရရဲ့ဒုက္ခသည်တွေကိုပြည်တွင်းတို့ပြန်လည်ခေါ်ယူမဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ကရင်ဒီဒုက္ခသည်ပင်မကော်မတီတွင်းမှုဆရာလွိကန်နေအခုလိုပြောပါတယ်။
တော်ရုံနေကသူခေါ်ထားတယ်ဆိုရင်လည်းပြည်စင်ဘွားဘာမှမရှိသေးတဲ့ခါကျတော့အစိုးရဆက်ကနေအစ်စ်တင်ဖြစ်သေးဘူးလို့အဲ့လိုပဲနေတယ်သူတို့ပြည်စင်ထားတယ်ဆိုတော့တပ်ွယ်မှုနဲ့လို့ဆိုမှုတကယ်ရှိသလားနောက်ပြီးတော့ပြန်လာနေလို့ရတယ်အခုလည်းမဟုတ်ပဲနဲ့သူတို့အမှတ်တကျပါပြီးပြီးသားတယ်လေပေါ့အဲ့ဒါလည်းကျွန်တော်မြင်နိုင်ဖို့ရှိတယ်ပါ
ကရင်နီဒေသအတွင်းမှာရခိုင်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့စီရေးပဋိပက္ခဖြစ်စဉ်တွင်ထောင်လာတဲ့မြေမြုပ်မိုင်းအန္တရာယ်နဲ့လေယာဉ်သိမ်းဆည်းခံရမှုပြဿနာဟာဒုက္ခသည်တွေနေရပြန်ရေးအတွက်အဓိကအသားစီးတစ်ခုလိုဖြစ်နေတယ်လို့ကရင်နီဒုက္ခသည်ပင်မကော်မတီတွင်းမှုဆရာလွိမဆက်ပြောပါတယ်
ဒီလည်းနဲ့ကပ်ဖက်စီဖက်တာနေဥမာမိုင်းပဲနဲ့ရှိတယ်လဲဆိုတော့ identify လုပ်ပြီးလည်းမရဘူး။နောက်ပြီးတော့ဆွဲရဖက်ကလည်းမလုံနိုင်တဲ့အတွက်ကြောင့်မလို့တကယ်လို့ညာလာနေတယ်လို့သူတို့ယူရတဲ့နေရာကဒီမိုင်းဖိဒီဖြစ်နေတယ်ဆိုလို့ရှိရင်သူတို့ကအများကြီးဖြစ်တယ်ပေါ့နော်။သူတို့ပြန်နေမဲ့နေရာဒီတိုင်းမှာသူတို့အင်ဖောက်လို့ရပြီမဲ့လောက်ကန်ဆောက်လို့ရတဲ့နေရာမရှိတဲ့ခါကျတော့သူတို့ပြန်ရင်းရှင်းမဖြစ်နိုင်ပါဘူးနော်။
ပြီးကြတဲ့2000ခုနှစ်တုန်းကကယားပြည်နယ်တင်မောစုမြို့နယ်တွင်မြမတမတော်ကနေလက်နက်ကြီးတင်နှံကြောင်စတင်တိဆောက်ခဲ့စဉ်မှာတိရခန့်လို့ရဲ့လေယာချမ်းမြေဧက3500ကျော်ကိုတင်စီထားခဲ့ပြီးလက်ရှိဧက2900ကျော်ကိုစစ်တပ်ပိုင်မြေဖြစ်ဆက်လက်တင်စီထားစေလို့ KNPP အသွင်းမှုနှင့်ဥရွှေမြို့တန်းကပြောပါတယ်ထိုင်းမြန်မာနယ်စပ်တစ်လျှောက်ဒုက္ခတဲ့စခန်း9ခုအနက်ကကရင်ဒုက္ခတဲ့စခန်း9ခုမှာစုစုပေါင်းဥယျာဉ်3,400ကျော်ရှိနေတယ်လို့ကရင်နီဒုက္ခတဲ့စခန်း9ခုမှာတော့ဒုက္ခတဲ့အရေအတွက် 13,000 ကျော်ရှိနေတယ်လို့စခန်းကော်မတီမှတ်သားမှာဖော်ပြထားပါတယ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခတဲ့စခန်းတွေကို NGO ဖွဲ့တွေလူမှုရေးဖွဲ့စည်းတွေကနေပြီးတော့နေထိုင်မှုနဲ့စာနာရိက္ခာအကူအညီပေးနေပေမဲ့နောက်ပိုင်းမှာအကူအညီချော့ချလာတဲ့အနေအထားမှာရှိလာခဲ့ပါတယ်တိုင်းပြည်လက်ရှိထိုင်းအစိုးရကလည်းဒုက္ခသည်တွေနေရရင်ပြန်ရေးကိုဖိအားပေးပြောဆိုမှုတွေရှိလာသလိုပြီးခဲ့တဲ့လတွေတုန်းကလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခရီးစဉ်သွင်းမှာစစ်ဘေးရှောင်ဒုက္ခသည်တွေကိုနေရရင်ပြန်ပို့ရေးအစီအစဉ်ကိုထက်သွင်းဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာအစိုးရတပ်မတော်တို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်ကချင်ပြည်နယ်၊ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာ2015ခုနှစ်ဧပြီလအထိစစ်ဘေးရှောင်ဒုက္ခသည်ရေအတွက်3,400ကျော်ရှိနေကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးပေါင်းစပ်ညှိနှိုင်းရေးယုံအချာကလည်းတရင်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ထိုင်းခြေဆိုင်တရင်တော့နိုင်ကွင်းပြပြသွားတာဖြစ်ပါတယ်။အခုတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစည်းအဝေးကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာသမိုင်းမှာထင်ကြရပုံကိုကြီးတွေဖြစ်တဲ့မြန်မာနိုင်ငံရဲ့နောက်ဆုံးမိဖုရားစုဖုရားလက်ဗိုလ်ချုပ်ဆန်းရဲ့ဇနီးတော်ခင်ကြီးညီညာရေးဖခင်ကြီးလို့တင်စားကြတဲ့သခင်ကိုတော်မိုင်းနဲ့ကုလသမဂ္ဂအထွေမှုချုပ်ဟောင်းဦးတန်းတို့ရဲ့ဂူပိမှန်ကြီးတွေရန်ကုန်မြို့လယ်ကအလံပြဖုရားရွှေဒဂုံဖျားလမ်းမှာရှိပါတယ်အရင်အစိုးရအဆက်ဆက်လက်ထက်မှာတင်းကျပ်မှုတွေကြောင့်ဒီလိုရွှေဒဂုံဖျားတောင်ဘက်ကံတော်မင်းပန်းချံထဲမှာဒီဂူပိမှန်ကြီးတွေရှိတယ်ဆိုတာတည်သူလဲနေခဲ့ပါတယ်အခုတော့ဒီဂူပိမှန်ကြီးတွေကိုပြုပြင်ထိန်းသိမ်းစောင့်ရှောက်နိုင်ခွင့်ပြန်လည်ရလာပြီလို့လည်းဆိုပါတယ်အပြည့်စုံကတော့ VOA သတင်းတော့ကိုထက်အောင်ကမြန်မာတခွင်အစီအစဉ်ကနေတင်ဆက်ပေးထားပါတယ်ခင်ဗျာ
ရန်ကုန်မြို့ပေါ်ရွှေဒဂုံဖျားတောင်ပတ်မှုအနီးမှာမြန်မာနိုင်ငံသမားရဲ့အထင်ကရလူလေးယောက်ရဲ့ရုပ်ကလပ်တွေကိုမြုပ်နှံထားတဲ့ဂူပိမှန်တင်ကြမ်းတစ်ခုရှိတယ်ဆိုတာဒီကိလူငယ်လူရွယ်တွေကြားမှာအတော်လေးသိရှိမှုနေပါခဲ့ပါတယ်မြန်မာနိုင်ငံနောက်ဆုံးမင်းဆက်ဒီဘောမီရဲ့မိဖုရားကောင်စုဖုရားလက်လူလေးရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့ဇနီးဒေါခင်ကြီးနေချဲရိုကိုတွန်းလိုက်ရမှာဥဆောင်ပါဝင်ခဲ့တဲ့ဆရာကြီးသခင်ကိုရောမိုင်းဥရောပပြင်ပနိုင်ငံတွေကပထမဦးဆုံးသောကမ္ဘာကုလသမဂ္ဂအထွေထွေတွင်ရေးမှုချုပ်ဦးတန့်တို့ရဲ့ရုပ်ကလပ်တွေကိုဒီနေရာမှာစုစည်းထားတာပါလူငယ်တဲ့နှစ်ပေါင်းများစွာကတော့ဒီပုဂ္ဂိုလ်၄ဦးရဲ့ဂူပိမှန်အနီးတစ်ဝိုက်မှာနိုင်ငံရေးအရာဆွံ့နယ်မှုမရှိအောင်အုပ်ချုပ်သူအဆက်ဆက်ကတင်းတင်းကြပ်ကြပ်ပိတ်ဆို့မှုတွေလုပ်ခဲ့ပူးပါတယ်။ဒါကြောင့်လည်းဒီဂူပိမှန်တွေကိုထိန်းသိမ်းမှုဟာအင်မတန်အားနည်းခဲ့ပြီးတော့လူတို့ရဲ့စိတ်ပဝင်ပါဒီပုဂ္ဂိုလ်တွေရဲ့အခန်းကဏ္ဍရောင်းနေတော့အောင်တစ်လျှောက်လုံးလှုပ်ဆောင်ခဲ့ကြတာပါ။ဒါပေမဲ့လို့2010နောက်ပိုင်းကာလကမ္ဘာစာမျက်နှာပေါ်မှာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေအနှံ့ငယ်ပေါ်ထွက်လာတဲ့အချိန်နှစ်ပေါင်းများစွာအတိုက်ခံပါတီအဖြစ်တခြားလုံးရည်တည်ခဲ့တဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီလည်းလွတ်တော်အတွင်းကိုဝင်ရောက်ခဲ့တဲ့နောက်ပိုင်းမှာတော့ဒီနေရာမှာအထိမ့်မဲ့ပွဲတွေဂူပိမှန်ထိန်းသိမ်းမှုတွေပြုလုပ်ဖြစ်ခဲ့တယ်လို့သခင်ကိုရောမိုင်းဂူပိမှန်ထိန်းသိမ်းဆောက်ရှောက်ရေးကော်မတီကပြန်ကြားရေးတာဝန်ခံကိုထွန်းဝင်းကြီးကပြောပါတယ
်ဒီဂူပိမှန်ကိုလာရင်သက်ဆိုင်ရာအာဏာပိုင်တွေကအဲကိုရေးထုတ်ပတ်တီယူလာတော့နာမည်မေးပါမှတ်ပုံတွေမေးအဲ့မျိုးတွေဆိုတော့လေလူရသိမ့်မလာရဲပေါ့လုံချုံရေးရလို့ထိချောက်ခံရတယ်လို့ဖြစ်တာပေါ့နော်2012အချိန်လေးလောက်မှာပွင့်လင်းလာတဲ့စုံတရားလို့ပေါ့ဗျာဒါမျိုးသားဒီမိုကရေစီဖွဲ့ချုပ်လဲလွတ်တော်တဲ့ဝင်လာတဲ့အချိန်လောက်မှာကျွန်တော်တို့ဆရာကြီးနဲ့ပတ်သက်လို့အထိမ့်မဲ့ခံတာတွေပြန်ကျင်းပလို့ရလာတာလို့ရှိလာတယ်ပေါ့နော်
စစ်အုပ်ချုပ်ရေးစနစ်ကြီးစိုးခဲ့တဲ့တခိတ်ခါကဆိုဒီနေရာမှာတန်ရှင်းလောက်တာကအစဂူပိမှန်ထင်းထင်းဆောက်ရှောက်မှုတွေအစုံအတော်လေးကန့်သက်ခဲ့တယ်လို့ကိုထွန်းဝင်းကြီးကဆိုပါတယ
်ဟိုတန်ရှင်းလောက်ချင်တာအစအဲသူတို့စီတင်ပြတယ်သူတို့ခွင့်ပြုမှလောက်ရတယ်ပေါ့အဲ့ဒါတွေကဟိုဒီမှာတန်ရှင်းလောက်တာအစတော်ခက်ခဲရှိပါတယ်သူအထက်ကနေချုပ်ပိုင်တာဒါတနည်းအားဖြင့်အဲမိသားစုဝင်တွေကရှောက်ရတာဖွဲ့စည်းနေတယ်ရှောက်လို့မရဘူးပေါ့အဲတန်ရှင်းလောက်ဖို့တော့မှအဲ့ဒါလည်းစီပင်တို့အဲဒါမြို့နယ်စပယ်ပေါ့နော်စီပင်ကကင်တယ်ဆိုပေမဲ့လို့တက်ဆိုင်ရအဲ့လိုအဲမြို့နယ်ကောင်စီတင်အဲပါတီရှင်နစ်ကနေအဲ့လိုပေါ့ကြည်နောက်ထောင်လိုင်းရေးတင်ပြနေအဲ့လိုတွေတကယ်တကယ်တော့ဒီစစ်ထောင်လိုင်းရေးရပဲအဆုံးဖြတ်ပေးတာပဲတကယ်အဲ့ဒါမျိုးကိုလေဒီတန်ရှင်းလေးလောက်တာမျိုးကစဒီမှာအခမ်းအနားလုပ်ဖို့ဆိုဝေလာဝေးပဲလုံးဝလုပ်လို့မရဒီထင်းထင်းဆောက်ရှောက်တဲ့အခါမှာကျွန်တော်တို့ကဒီအဲပြင်စရာပြုစရာလေးရှိရင်တောင်မှအဲ့လိုတက်ဆိုင်ကထောင်လိုင်းရေးခေါ်ပြီးမေးမြန်းပြီးမှအဲဘယ်ဟာပစံနဲ့ပြင်ပါလဲအဲဒါဘသူကလောက်တာလဲအဲ့ဒါမျိုးကမိသားစုကလောက်တာပါဆိုတာဟုတ်လေအဲ့လို မရဟိုတိတ်မှယုံကြည်စိတ်ချမှုမရှိဘူးပေါ့နော်
ဒါကြောင့်လေတမိုင်းဆာမျက်နှာပေါ်မှာကပီးထိုးပြီးသားအထင်ကြီးရလူလေးဦးရဲ့ရုပ်အလောင်းတွေထားရှိထားတဲ့ဒီကင်ရဟာခြုံနယ်ပိတ်ပေါင်းနေတဲ့ရန်ကုန်မြို့ပေါ်ကမထင်မရှားနေရာလေးဖြစ်ခဲ့ရပါတယ်။ဒီနေရာတွေကိုလာရောက်လည်ပတ်တဲ့သူတို့ချို့ကိုလည်းအဲ့ဒီခေတ်အဲ့ဒီခါရုံကအုပ်ချုပ်သူလူတန်းစားတွေကစောင့်ကြည့်မှုတွေလုပ်ခဲ့တာကြောင့်လူအယောက်ပေါက်နေခဲ့ပါတယ်
။အဲ့ဒီထောင်းလိုင်းစောင့်ကြည့်တယ်လို့ပဲထောင်းလိုင်းတွေကအဲ့လိုဝင်လာတာနဲ့မေးတာပဲလို့အဲ့တော့ထောင်းလိုင်းဆိုတာအဲ့ခေတ်ကဟိုဟာကတော့မေးတယ်ဆိုတာနှုတ်ခွန်းဆက်တာမဟုတ်ပါဘူးသူတို့ကအဲ့ဒီမေးခွန်းရဲ့နောက်မှာခင်ဗျနိုင်ငံလေးပဲကြားတယ်ရောက်သွားနိုင်တယ်ခင်ဗျလာခဲ့ပါဦးဆိုပြီးမှအဲ့လိုသူတို့စခန်းမှာလေတိတ်မတင်ခါဘူးဆိုလို့ရှိရင်အဲ့လိုပေါ့ဟိုတညလောက်ဟိုလိုအလဲအိတ်သွားနိုင်တယ်လေအဲ့အဲ့ဒါမျိုးတွေဆိုတော့လူတွေကစိုးရိမ်ပါတယ်အဲ့လိုအဲ့တော့ဟိုဒီအဖြစ်ပြက်တွေကလည်းအဲ့လိုပေါ့ဒီထောင်ကြကြပြူကြအဲ့ဒါမျိုးတွေကလည်းတခြားကြပြူနေရတာဆိုတော့လေဒါကြောင့်မို့ဟိုတော်တော်လာဖို့ကအခက်အခဲရှိပါတယ်အဲဒီကတော့အဲ့ဒါပါဒီအနာပိုင်ကြီးရဲ့တားမြစ်ပိတ်ပင်မှုကြောင့်ပေါ့ဒီနေရာကိုကျွန်တော်တို့ကပြည်သူလူထုနဲ့အဆက်ပြတ်နေရတာပ
ါတချို့ကြတော့မသိကြဘူးအခုမှလာဖွင့်ထားတယ်လို့သူတို့ကထိသိကြတာပေါ့နော်မလာရဲကြတာလည်းပါတာမပါမှာပေါ့ဖွင့်တာတော့ဖွင့်တယ်ပုံမှန်တော့ဖွင့်တယ်အဲအချိန်နဲ့ပိုင်းနဲ့မဖွင့်တာဘူးပုံမှန်တော့အရင်ကဟုတ
်ပုံမှန်ပဲချိန်ကနေပဲချိန်တော့ဖွင့်တယ
်ဗျာမနေ့9နာရီကနေပြီးတော့12နာရီအချင်းသမင်းစားခြင်းတနာယီဦးနာတယ်နောက်နှစ်နာရီနေပြီးတော့၄နာရီထိပြန်ဖွင့
်အရင်တုန်းကတော့ဂူပိမှန်ဖွင့်ထားရုံနဲ့အခက်အခဲအမျိုးမျိုးရှိပေမဲ့လို့အခုနောက်ပိုင်းမှာတော့တည်င်းပတ်တပတ်လုံးဖွင့်ထားတာကြောင့်ဒေသခံနေသားမကနိုင်ငံခြားခီးသွားဧည့်သည်တွေလည်းလာရောက်လည်ပတ်ကြတယ်လို့လွန်ခဲ့တဲ့နှစ်ပေါင်း20ကျော်ခန့်ကဂူပိမှန်ထင်းထင်းဆောက်ရှောက်လာတဲ့မနက်မှုကပျော်ပါတယ
်လာရောက်လည်ပတ်လို့များပါတယ်နိုင်ငံခြားတွေလည်းလာကြတယ်လာကြည့်ကြတယ်အဲ့ကြရင်စရွယ်ကိုနားမနေတဲ့ဟာကြတော့ဟိုအဖွဲစီကရေးပေးထားတယ်လက်ကန်းစာတောင်းလေးတွေအဲ့ဒါလေးပေးထားတယ်အဲ့ဒါလေးနဲ့ပေးရတယ
်ဒီနေ့ဟာရွှေတကုံဖျားအနီးအလံပြဖျားလမ်းပေါ်မှာရှိပြီးတော့မိဖုရဲ့ကောင်စုဖျားလက်ရဲ့ရုပ်အလောင်းကိုအရင်ဆုံးထားရှိထားတာလည်းဖြစ်ပါတယ်အဲ့ဒီနောက်ပိုင်းမှာတော့တခင်ကိုရောမိုင်းရဲ့ရုပ်အလောင်းနဲ့1984ခုနှစ်မှာကွယ်လွန်ခဲ့တဲ့ဦးတန်တို့ရဲ့ဂူပိမှန်တို့ကိုထားရှိထားပါတယ်နောက်ဆုံးဂူပိမှန်ကတော့ဗိုလ်ချုပ်အောင်ဆန်းရဲ့ဇနီးဒေါခင်ကြီးပဲဖြစ်ပါတယ်ဒါပေမဲ့လည်းတခင်ကိုရောမှိုင်းတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဦးတန်တို့ရဲ့ဂူပိမှန်တို့ကသာပြင်းပြင်းစင်စင်ရှိခဲ့ပေမဲ့လို့စူဖီးယားလက်နဲ့ဒေါခင်ကြီးရဲ့ဂူပိမှန်တို့ကတော့တေးတေးချာချာထိမ့်သိမ့်ထားတာမတွေ့ရပါဘူး။ဒါအပြင်ဒီဂူပိမှန်တွေကိုအရင်ဆိုးကအဆက်ဆက်ကောလက်ရှိအဆိုးကကပါတစုံတရာပြုတ်ပြန်ထိမ့်သိမ့်တာမရှိပဲမိသားစုဝင်နေနဲ့နှိဆက်တဲ့အတိုင်းဝန်းတွေကပဲထိမ့်သိမ့်ဆောက်ရှောက်ကြတော့ပါ။ဒါပေမဲ့လို့ဒေါန်ဆန်းစုကြည်နေအိမ်အခြေချုပ်ကလွတ်လာတဲ့အချိန်မှာတော့တားဖြစ်သူခင်နဲ့အတူဒေါခင်ကြီးရဲ့ဂူပိမှန်ကိုလာရောက်ကာရောပြုတ်ခဲ့ပူပါရယ်။လက်ရှိအချိန်ထိဒီနေရာကိုတကုတ်တကလာရောက်ဂရဝပြုတ်သူနေပါနေသေးပြီးအရသာဆိုးအစ်အနေနဲ့လူလူကြားထဲထဲဝင်ဝင်သိလာအောင်ပန်းပိုးကူညီသင့်တယ်လို့ကိုထွန်းဝင်းကြီးကအကြံပြုပါတယ်
။အဲကျွန်တော်မြင်ရတော့နဲနေသေးတယ်လို့မြင်တယ်ဗျ။အဲ့ဒါတွေကတကယ်တကယ်တော့ဟိုကျွန်တော်တို့ကဒါကျွန်တော်တို့ထိမ့်သိမ်းဆောက်ရှောက်ရတဲ့ဟိုကျွန်တော်ဒီအမျိုးသားအမွေနှစ်အဖြစ်ကိုဒါကြီးကရှိသွားမှလေရှိလဲရှိနေတာလေ။အဲ့အတွက်တော့ကျွန်တော်တို့ကဒီသက်ဆိုင်ရာမီဒီယာအတီးတီးရနေပေါ့ဗျာဒီမှာအစိုးရကနေဟိုကျွန်တော်တို့ဒီအတန်းဒီပညာသင်ကြားရေးစနစ်တွေမှာတောင်မှဟိုလူငယ်တွေသူ့အဆင့်လိုက်ပေါ့ဗျာဒီဆိုင်ထင်ကိုရောမိုင်းထုတ်ပတ်ဒီအဲကျွန်တော်တို့သင်ကြားတဲ့အခါမှာအဲဂူဘိမှန်ဒီဖျားလန်းကတော်မင်းပန်းချန်ထဲမှာရှိတယ်လို့ပါလို့ဆိုတာမျိုးထည့်သွင်းဟိုပြောကြရင်တော့ပိုကောင်းတာပေါ့ဗျာ
မြန်မာနိုင်ငံစစ်အုပ်ချုပ်ရေးလက်အောက်မှာရှိခဲ့တဲ့လွန်ခဲ့တဲ့နှစ်တွေကဆိုရင်ဒီနေရာဟာလူမသိသူမသိနေရာဖြစ်ခဲ့ုံသာမကသိရှိတဲ့သူကြားမှာလည်းဒီနေရာကိုလာရောက်လည်ပတ်မှုဂါရပြုမှုအတော်လေးနှဲခဲ့တာတွေ့ရပါတယ်။ဒါဟာအတိအကဘာကြောင့်လဲဆိုတော့စစ်အာဏာပိုင်တွေရဲ့တားဆီးရာတွေဒီစောင့်ကြည့်မှုတွေခံခဲ့ကြရလို့ပါ။ဒါပေမဲ့လည်းအခုဆိုရင်နိုင်ငံရေးအရာအနည်းငယ်ပွင့်လင်းလာတာနဲ့အမျှဒီလိုနေရာတွေကိုပြုပြင်ထိန်းသိမ်းတာတွေဂူပိမှန်ထိန်းသိမ်းဆောက်ရှောက်မှုတွေပြုလုပ်လာတာတွေ့ရပါတယ်ခင်ဗျာ။ကျွန်တော်ထားအောင်ပါခင်ဗျာ။
ကိုထအောင်စီစဉ်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြခင်မှာတော့တိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရမှာပါ။လိုင်းဒိုမီတာ25 30နဲ့50နဲ့လိုင်းလက်မီတာ190တို့ကဖန်ယူနားဆင်နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဝါရှင်တန်မြို့တော် VOA American အတန်ကနေ2016ခုနှစ်ဇူလိုင်လ30ရက်နေ့စနေညဘက်မြန်မာဘာသာအစီအစဉ်လေးကိုည9နာရီကနေ10နာရီအထိတိုက်ရိုက်အတန်လွှင့်ပေးနေပါတယ်ကျွန်တော်တို့အခုဆက်ပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်ဒုတိယပိုင်းကိုတော့ line kilometer 25 30နဲ့50နဲ့ line kilometer 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုဒီအစီအစဉ်ဒုတိယပိုင်းမှာတော့စနေညဘက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက် line season ကိုနားဆင်ရမှာဖြစ်ပါတယ်ကိုကျော်ကျော်သိန်းကစုနေတင်ဆက်ပြီးတော့ထုတ်လို့သူမဆုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုးစားပါရစေအခုဒီရပိုင်းတွင်မှာပါပဲဇူလိုင်လ26ရက်နေ့ကနေပြီးတော့30ရက်နေ့အထိကချင်ပြည်နယ်မိုင်ဂျာယာမြို့မှာဒိုင်ယနာလက်နက်ကင်တော်လိုင်းအဖွဲ့အစည်းတွေရဲ့မျက်နှာစုံကြီးအစည်းအဝေးကျင်းပပါရစေဒီကနေ့မကြာခင်အချိန်ပိုင်းတွင်ကပဲပြီးစီးသွားပါရစေအစည်းအဝေးကိုရည်ရွယ်ချက်နှစ်ခုနဲ့ကျင်းပတယ်လို့ဒီကနေ့ထုတ်ပြန်ချက်ကနေပြီးတော့ကျွန်တော်သိရပါရစေတစ်ခုက21ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးတော့အကြိုညှိနှိုင်းဖို့နောက်တစ်ခုကတော့အနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ခြင်းဆိုင်ရာနိုင်ငံရေးဘုံသဘောထားတွေရရှိဖို့အဲ့ဒီရွေချက်နှစ်ခုပေါ်အခြေခံပြီးတော့ခေါင်းစဉ်ကြီး၄ခုနဲ့ဆွေးနွေးခဲ့ကြပါတယ်တဲ့အဲ့ဒီခေါင်းစဉ်ကြီး၄ခုကပင်လုံလက်ဆွဲစရန်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုနဲ့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေတွေမှာပါဝင်ရမယ့်အခြေခံမူတွေအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအခြေခံမူတွေနဲ့ဖက်ဒရယ်ပြည်ထောင်စုတပ်မတော်ဆိုင်ရာမူဝါဒတွေနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စရပ်တွေကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်တဲ့အဲ့ဒီမှာဖြည့်ဆွက်ချက်တွေပြင်ဆင်ချက်တွေနဲ့ပုံသဘောထားတွေစုစည်းနိုင်ခဲ့တယ်ဆိုပြီးတော့ဒီနေ့မကြခင်အချိန်မှန်ကထုတ်ပြန်တဲ့ညင်ညာချက်မှာပြောထားပါတယ်ဒါပေမဲ့ဘယ်လိုပုံသဘောထားတွေတိတိကျကျရခဲ့တယ်ဆိုတာကိုတော့ဒီညင်ညာချက်ထဲမှာဖော်ပြထားတာကျွန်တော်တို့မတွေ့ရသေးပါဘူးအသေးစိတ်တော့မတွေ့ရသေးပါဘူးဆိုတော့ကဒီမိုင်ဂျာယန်ဆွေးနွေးပွဲကနေပြီးတော့အားလုံးလိုလားတောင်းတနေတဲ့ငင်းချမ်းရေးရလာဖို့တကယ်ပဲအထောက်အကူဖြစ်စီမှာပါလားကျွန်တော်တို့ဒီကနေ့ညအဲ့ဒီအကြောင်းအရာကိုအဲ့ဒီကောင်းစဉ်တိုင်းဆွေးနွေးကြဖို့ဖြစ်ပါတယ်။ပင်တိုင်းဆွေးနွေးပေးဖို့အတွက်ကျွန်တော်အခုမိုင်းကြားရမှာရှိနေတဲ့ဒီချင်းမျိုးသားတပ်ဦး CNF ကခေါင်းဆောင်တူဦးဖြစ်တဲ့ဒေါက်တာဆလိုက်လျံမိုးစခေါင်ကိုဆက်သွယ်ထားပါတယ်။သူကအစီအွေတစ်ခုရှိနေတဲ့အတွက်ကျွန်တော်တို့မကြာခင်အချိန်မှမှာတော့ဆက်သွယ်လို့ရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။နောက်တစ်ခုကတော့ဒီဆွေးနွေးပွဲတွေနောက်ငင်းချင်းလုပ်ငန်းစဉ်တွေကိုအနီးကပ်စောင့်ကြည့်လေ့လာပြီးတော့သုံးသက်ချက်တွေစောင်းမတွေအဆင်ပြေရည်သားနေတဲ့တရင်စားဆရာဦးစီသူအောင်မြင်ဖြစ်ပါတယ်။နောက်တစ်ခုကကျွန်တော်တို့21ရာစုပင်လုံညီလာခံပြင်ဆင်ရေးကော်မတီဝင်လွှတ်တော်ကိုယ်စားလှယ်ဟောင်းတူဦးဖြစ်သူဒေါ်ရဲဘူးတို့ကိုကျွန်တော်ဖိတ်ခေါ်ပါတယ်။အားလုံးကိုကျေးဇူးပါတယ်မင်္ဂလာပါခင်ဗျာ။ဆိုတော့အရင်ဆုံးဦးစီသူအောင်မြင်ရေဒီညညာချက်ကိုလည်းကျွန်တော်တို့တွေ့ပြီးထားပါပြီ။ဆိုတော့ဦးစီသူအောင်မြင်ရဲ့ဒီမိုင်ဂျာယန်ဆွန်းနူဘတ်နဲ့ဆွန်းနူဘတ်နဲ့ပတ်သက်တဲ့ရေပုံရသုံးသက်ချက်အရင်ဆုံးကြားပါစေခင်ဗျာ
။အဲမိုင်ဂျာဆွန်းနူဝဲဟိုမလုတ်ခင်တုန်းကဆိုရဲအဲတမရဘကသဘောထားထုတ်ပြန်ခဲ့တာရှိတယ်အဲ့ဒါဘာလဲဆိုတော့ဟိုဒီကနေပြီးတော့မှဘာအကျိုးရလမမမေရထွက်လာမှမျိုးတွေမရှိဘူးဆိုရင်တို့ကတော့ဟိုမကျင်းပါစီပြင်ဘူးလို့အဲ့ဒီဒီသဘောမျိုးပြောတာတွေလည်းရှိတယ်ဟိုနောက်ဒေါ်ဆန်းစုကြည်ကိုယ်တိုင်ဒီလာအိုနိုင်ငံမှာရောက်နေတဲ့အချိန်မှာဒါအမျိုးသားပြန်လည်တင်းမြတ်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုဒါဖွဲ့စည်းရေးပါညာငြိမ်းချမ်းရေးကိုရှေ့ရှုတဲ့အညီအလာခံဖြစ်စေချင်တာပေါ့နော်ဒီသဘောမျိုးပြောထားတာရှိတယ်အဲ့တော့ကျွန်တော်တို့ငကိုတို့ကဟိုနားလည်ထားတာကဒီနေ့စတဲ့ရာဇူပင်လုံညီလာခံကြီးလုပ်မယ်အဲဒေါ်ဆန်းစုကြည်ကနေပြီးတော့မှအဲဒီမှာသူမူဝါဒသဘောထားချမှတ်ထားတာကဒီမှာအားလုံးပါဝင်တဲ့ပါဝင်ထိုက်တဲ့လူတွေအားလုံးမပါဝင်စေချင်တယ်ဆိုပြီးတော့မှဒါသူကသဘောထားချမှတ်ထားတယ်။ဒါဖြစ်လို့သူကအဲ့လိုမျိုးလိုရတယ်ဆိုတော့ရှေ့မှာဒီသမရဦးသိန်းစိန်လက်ထက်မှာပထမဦးဆုံးအချိန်ပေါ့နော်ငင်းငယ်ညီလာခံကြီးကိုလုပ်ခဲ့တယ်။ဒါပေမဲ့အဲ့ဒီငင်းငယ်ညီလာခံကြီးဆိုတာကသူကတတိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရက်စရေး NCA စာချုပ်အပေါ်ကနေမူတည်ပြီးတော့မှပေါ်ပေါက်လာတဲ့ညီလာခံကြီးဖြစ်တဲ့အခါကျတော့အဲ့ဒီမှာအပြစ်ခတ်ရက်စလက်မှတ်ထိုးထားတဲ့အဖွဲ့တွေကပဲတရားဝင်အားဖြင့်သူကပါဝင်ခွင့်ရတယ်။ကျန်တဲ့အဖွဲ့တွေကတော့လေ့လာသူဖြစ်ပါညာဒါတော့ပဲသူကဝင်ခွင့်ရမှာပေါ့နော်။အဲ့လိုအခြေအနေရှိခဲ့တယ်။ဒါပေမဲ့ဒေါ်ဆန်းစုကြည်ဦးဆောင်ပြီးတော့မှညီငယ်ညီလာခံကြီးကိုလှုပ်တော့မယ်ဆိုတဲ့အခါကျတော့အားလုံးကိုပါဝင်စေချင်တဲ့သဘောထားရှိတယ်လို့သူကဟိုပါလေမူဝါဒချမှတ်ပေးတယ်အဲ့တော့ဒီမူဝါဒချမှတ်လိုက်တဲ့အခါကျတော့ငကူအစီအစဉ်တိုင်းဆိုရင်တော့အားလုံးပါဝင်ဖို့ကအခက်အခဲတွေရှိနေတယ်။အဲ့ဒါကလက်နက်ကိုင်တိုင်းသားအဖွဲ့တချို့ကအပြစ်ခတ်ရစေးရေးကိုလက်မှတ်ထိုးပထားတာတွေ။နောက်ဝါအဖွဲ့တို့မိုင်းလာအဖွဲ့တို့ဆိုရင်ဒီနိုင်ငံရေးဖြစ်စရာနေခက်ကင်းကင်းပြူနေကြတာတွေအဲ့ဒါတွေရှိတော့အကုန်လုံးပါဝင်အောင်ဘာတွေလုပ်ဖို့လိုမလဲဆိုပြီးတော့မှအမိနိုင်နေရတဲ့ကာလဖြစ်ပါတယ်ဒီချိန်က။ ဒါနဲ့ပတ်သက်လို့လည်းကျောင်းဆန်းကြည့်ဦးဆောင်တဲ့ဟိုအဖွဲ့ကလည်းညညကြီးကော်မရှင်ကလည်းညှိနှိုင်းနေတယ်တမတော်ဘက်ကလည်းညှိနှိုင်းမယ်ဆိုပြီးတော့မှဒီနေ့ဥစားအဲဘုရုပ်ခင်စိုးဦးကသူကပြောသွားတာရှိတယ်အဲ့တော့ဒီမိုင်းကြံညီလာခံကလည်းကျွန်တော်တို့အဲ့လိုမျိုးမျှော်လင့်ထားတာပေါ့နော်ဒါပေမဲ့ကျွန်တော်ဒီ၄ရက်၅ရက်စောက်ကြည့်လိုက်တဲ့အခါကျတော့
ဦးစစ်ကိုစစ်တွေ့ဟုတ်ကဲ့ခဏလေးကျွန်တော်ဖြတ်ပြောလိုက်ချင်တယ်ကျွန်တော်အခုကျွန်တော်တို့ဒေါက်တာဆလိုက်လျံမုံစာခေါင်ကိုခဏလေးရပါမယ်သူကခီးသွားတော့မှဖြစ်တဲ့တည်းသူကားပေါ်မှာရှိနေတဲ့ရှင်ကျွန်တော်တို့သူ့စီကနေပြီးတော့မှတ်ချက်တခုကျွန်တော်တို့အရင်ဆုံးချက်ချင်းနားထောင်ကြည့်လိုက်အောင်ပါသူကအစီဒီနေ့ဆွေးနွေးပွဲကိုကိုယ်တိုင်ထားသူဆိုတော့နော်ဆိုတော့ဒေါက်တာဆလိုက်လျံမုံစာခေါင်ကြားရပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဆရာကလည်းအချိန်မရဘူးဆိုတော့ကျွန်တော်ကိုဆွေးနွေးပွဲနဲ့ပတ်သက်တဲ့အနှစ်ချုပ်ဆရာတို့ဘာရားခဲ့ပါတယ်လဲခင်ဗျာဒီဆွေးနွေးပွဲကနေ
အဒီဆွေးနွေးပွဲကကျွန်တော်တို့အနေနဲ့နိုင်ငံကြီးရအင်မတန်မှအရေးကြီးတဲ့ဆွေးနွေးပွဲဖြစ်တယ်ကျွန်တော်တို့အနေနဲ့လည်းပဲဟိုကျွန်တော်တို့လူချင်းသားတွေအာတော်တော်လေးရတယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်အတိတ်ကနေနဲ့ကတော့ကျွန်တော်တို့ဒီမှာမျှော်မှန်းထားတာတော့မကြခင်ကျင်းပမယ်အာ23ရာစုအာပြင်လုံဖို့နော်အပီထောင်စုရင်းချင်းဆွေးနွေးပွဲမှာကျွန်တော်တို့နိုင်ငံသားလေးနဲ့တော်လှန်ရေးဖွဲ့စည်းအားလုံးအတူတူကအာပါကုန်လေပါဝင်နိုင်ကြီးကျွန်တော်တို့အဓိကဥတီချက်ဖြစ်တဲ့အဲ့ဒီမှာကျွန်တော်ပြင်ဆင်မှုအနေနဲ့အာအမျိုးသုံးမျိုးလောက်တာပေါ့လေသူသဖြင့်ကကျွန်တော်တို့နိုင်ငံရေးရှင်မှုနိုင်ငံရေးရှင်ဘွေးဆိုင်ရာမူပေါင်းကိုကျွန်တော်ရီဗျူးလုပ်တဲ့အခါကျွန်တော်တို့အနေနဲ့အာဘလူးပါဝင်ကြမလဲဆိုတဲ့ကဏ္ဍပါတယ်ပြီးလို့ရှိရင်ဒုတိယအနေနဲ့ကနိုင်ငံရေးရှင်ဘွေးချင်းပါတဲ့အခါကျရင်ကျွန်တော်ရှင်ရမယ့်အကြောင်းအရာကိစ္စတွေပါတယ်အစုပွဲမှုကဏ္ဍကျွန်တော်တို့ဘယ်လိုလုပ်မလဲဆိုတဲ့ကဏ္ဍပါတယ်ပြီးတော့ဒီရှိသွားမဲ့နိုင်ငံရေးရှင်နေပွဲချင်းချင်းမှာကျွန်တော်တို့အာအခြေခံရမယ်အာပါကုန်မလဲနိုင်ငံတို့ဖွဲ့စည်းပုံကြီးထားဥပဒေဆိုင်ရာကိစ္စဒီပါလေးလေးပါပါတယ
်ဟုတ်ကဲ့
အဲ့လိုနေထားပုံမှာကျွန်တော်တို့နေနေပြင်ဆင်ဖို့တွေလောက်တာဖြစ်တော့အင်မတန်မအောင်မြင်တဲ့စီဝေးဖြစ်တယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါတယ်
ဟုတ်ကဲ့အင်မတန်အောင်မြင်တဲ့စီဝေးဖြစ်တယ်ဆိုတော့ကြားရတာဝမ်းသာပါတယ်ခင်ဗျကျွန်တော်ဒီထက်ပို့ပြီးတော့နားဆင်နေတဲ့ပရိသတ်ပြည်သူလူထုကြီးဝမ်းသာရအောင်ဒီဆွေးနွေးပွဲကနေငင်းချမ်းကြီးအခုသွားနေတဲ့ငင်းချမ်းကြီးလုပ်ငန်းစဉ်ကိုအောင်မြင်မြင်ဖြစ်နိုင်ဖို့အတွက်ဆိုကြပါစို့23ရာစုပြင်လို့ညီလာခံအောင်မြင်မြင်ဖြစ်နိုင်ဖို့အတွက်တကယ်ပဲအလားအလာကောင်းပြီဆိုတဲ့သတင်းစကားမျိုးဒေါက်တာဆလိုင်းလျံမုံစောက်ကောင်တို့ပေးနိုင်ပါသလားခင်ဗျအ
ော်အဲ့ဒါလူဟာကြီးနဲ့ကျွန်တော်တို့နိုင်ငံကြီးမှာမနဲ့ဖြစ်ပါဖြစ်မလဲတစ်ဖက်ကပါဖြစ်မလဲဆိုတော့ကမ္ဘာရတာခက်ပါတယ်ဒါတွေအားလုံးကျွန်တော်တို့အနေနဲ့ပြည်သူလူထုကိုတော့သတင်းကောင်းပေးခြင်းတယ်ဒါပေမဲ့သာဘေပေါ်မှာမူတည်တယ်လေဆိုတော့အစိုးရဖက်ပေါ်မှာလည်းအများကြီးမူတည်တယ်တမတော်ဖက်မှာလည်းမူတည်တယ်ကျွန်တော်တို့အနေနဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိုပြန်လည်သုံးသပ်တဲ့အခါပြန်လည်ရည်သားတဲ့အခါကျွန်တော်တို့ဖက်ကလူလားချက်တွေဘယ်လောက်ပါမလဲကျွန်တော်တို့ပါဝင်ဖွဲ့စည်းမှုပိုင်းမှာကျွန်တော်တို့လူလားချက်ဘယ်လောက်ပါမလဲသူသဖြင့်လက်မှတ်မထူသေးတဲ့ဖွဲ့တွေရဲ့လူလားချက်ကိုဘယ်လောက်တိုင်းတာစီဖြစ်စံပေးနိုင်မလဲအမခန့်ချက်ဘယ်လောက်ပေးနိုင်မလဲဆိုတဲ့ပုံမှာအများကြီးမူတည်တော့မှာဖြစ်ပါတယ
်ဆိုတော့လောလောဆယ်မှာတော့အားလုံးဝမ်းသာနိုင်တဲ့သတင်းစကားမျိုးမပေးနိုင်သေးဘူးရှေးလျှောက်လို့ဆရာတွေအများကြီးရှိသေးတယ်အခြေတင်ဆွေးနွေးရမှာတွေအများကြီးရှိသေးတယ်ဆိုတဲ့အဓိပ္ပာယ်ပါလားခင်ဗျာ
အာနိုင်ငံကြီးဆိုတာကျွန်တော်တို့အနေနဲ့အကောင်းဆုံးကိုမျှော်လင့်ရင်းနဲ့အခက်အခဲတွေကိုကြုံတော့ဘူးကျွန်တော်တို့ပြင်ဆင်နေတဲ့လုပ်ငန်းဖြစ်ပါတယ်ဆိုတော့အဲ့ဒီလုပ်ငန်းတွေကျွန်တော်တို့ဆောင်ရွက်တဲ့နေရာမှာအာဘာခေါ်မလဲဆိုတော့ကျွန်တော်ရှိဆက်သွားရမယ့်နေရာမှာအခက်အခဲလေးတွေတော့ရှိဦးမှာဆိုတော့ကျွန်တော်တို့အနေနဲ့ခံမှန်းလို့ရပါတယ်အထူးသဖြင့်ကျွန်တော်တို့တိုင်းရင်းသားလေးနဲ့တော်လှန်ရေးဖွဲ့စည်းတွေအားလုံးအထူးတကွပါဝင်နိုင်ဖို့ရယ်ပြီးတော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုပုံတံမှာကျွန်တော်တို့ပါဝင်စုဖွဲ့ဖို့ပြီးတော့အဆုံးဖြတ်ပေးတဲ့စနစ်အဲ့ဒါတွေမှာကျွန်တော်တို့အများကြီးပါခေါ်မလဲစကားပြောဖို့ရှိမှာဖြစ်ပါတယ
်ဟုတ်ကဲ့
အထူးနည်းလကောင်းပဲကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာတွေမှာလည်းပဲကျွန်တော်တို့ဘေကန်နောက်ကိုဘလူးဆွေးနွေးမလဲအဲ့ဒီဆွေးနွေးတဲ့အကြောင်းအရာကိုကျွန်တော်တို့အနေနဲ့ဘလူးပုံဖော်မလဲဆိုတဲ့ဟာတရားနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိုပြန်နဲ့တုံ့တက်ဆွေးနွေးတဲ့အခါအများကြီးကျွန်တော်တို့စကားကြီးပြုတ်ဖို့ရှိမှာဖြစ်ပါတယ
်ဟုတ်ကဲ့ဒီဆွေးနွေးပွဲကို
ကျွန်တော်တို့အနေနဲ့အကောင်းဆုံးသတင်းကိုပေးချင်ပေမဲ့ကျွန်တော်တို့အနေနဲ့ဒီခရီးကတော့ကျွန်တော်တို့အနေနဲ့လွေလွေသွားမဲ့ခရီးမဟုတ်ဘူးဆိုတာကိုလည်းတခါသေးကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့အကောင်းဆုံးသတင်းကြားဖို့အတွက်ကတော့စောင့်ကြအောင်ပါပေါ့ခင်ဗျာဒီဆွေးနွေးပွဲကိုခေါင်းစဉ်ကြီး2ရက်ရည်ရွယ်ချက်2ရက်ခေါင်းစဉ်ကြီး4ခုနဲ့ကျင်းပတယ်လို့ဒီနေ့ထုတ်ပြန်ချက်ကကျွန်တော်သိရပါတယ်အဲ့ဒီထုတ်ပြန်ချက်မှာပဲဘုံသဘောထားတွေစုစည်းနိုင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်ဆိုတော့ကျွန်တော်မေးချင်တာကအဲ့ဒီဘုံသဘောထားတွေထဲမှာအခုလက်ရှိအစိုးရနဲ့တပ်မတော်ဘက်ကလက်ခံနိုင်တဲ့ဘုံသဘောထားဘယ်နေရာဂိုင်းနှုံးလောက်ပါတယ်လို့ပြောနိုင်ပါတယ်ခင်ဗျ
အမ်က ကျွန်တော်တို့အနေနဲ့နိုင်ငံကြီးမှာကင်းကနန်းနဲ့စကားပြောတာသိအရှင်းမပြီးပါဘူး။ရခိုင်နှုန်းနေနဲ့တော့ကျွန်တော်တို့အနေနဲ့ပြောတာသိမတင်တော့ဘူးလို့ကျွန်တော်ထင်တယ်နိုင်ငံကြီးမှာပေါ့နော်။နိုင်ငံကြီးဆိုတာဟိုကင်းကနန်းနဲ့ပြောရင်သိတွေ့လို့ကောင်းတဲ့အရာမျိုးမဟုတ်ဘူး။သူ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ဘုံသဘောထားတွေဆိုတဲ့နေရာမှာကျွန်တော်တို့အနေနဲ့ဥပမာပြင်ပြကျွန်တော်တို့ချက်မှတ်လိုက်တာကျွန်တော်တို့တိုင်းရင်းသားအလုံးကဒီပြည်ထောင်စုကြီးကိုပြည်လုံးစာချုပ်ပေါ်မှာခြိကံပြီးတော့ချုပ်ဆိုတဲ့စာအဲ့ဒါပြည်လုံးစာချုပ်ပေါ်မှာခြိကံပြီးတော့မှဖွင့်စည်းထူထောင်တဲ့တိုင်းပြည်ဖြစ်တယ်။အဲ့ဒီအတွက်ကြောင့်ပြည်လုံး၂၁ရာစုပြည်လုံးမှာဒီပြည်ထောင်စုရဲ့ပြဿနာကိုပြည်လုံးစိတ်သက်နေရင်ပြန်နေထူထောင်ဖို့တွေလိုအပ်တယ်ဆိုတဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တွေဟာမျိုးကျွန်တော်တို့ချက်မှတ်နိုင်ပါတယ်။ဆိုတော့ဒီတိုင်းပြည်မှာရှိတဲ့ပြည်သူလူထုတရလုံးကပြည်လုံးစိတ်သက်ကိုအားပေးမယ်။ပင်လုံးမှာထူထောင်တဲ့တိုင်းပြည်ကောင်းမွန်ဖို့အတွက်ကျွန်တော်တို့တိုင်းရင်းသားတွေလူလာချင်းကိုအားပေးမယ်ပြီးတော့ကျွန်တော်တို့နဲ့အတူလက်တွေ့ပြီးတော့အလုပ်လုပ်မယ်ဆိုတာကျွန်တော်တို့ပြောလင့်တယ်ထူထွေးဆုံးသားကျွန်တော်တို့ရဲ့ပင်လုံးအပေါ်မှာရက်တီရက်တီချက်တွေပေါ်မှာလည်းပဲကျွန်တော်တို့အင်မတန်မှကျွန်တော်တို့ပြောလင့်ချက်ကြည့်ပါလေထူးသဖြင့်အဆုအခုဆိုရအနေနဲ့လည်းပဲ20ရာစုပင်လုံးလုပ်မယ်ဆိုတဲ့ဟာဖြစ်နေတဲ့ပုံမှာအဲ့ဒီ20ရာစုကဘာဖြစ်လို့လုပ်ဖို့လိုတယ်လဲဒီလိုလူအချက်ကဘာဖြစ်လို့ဖြစ်ပေါ်လာတယ်လဲဆိုတော့ကျွန်တော်တို့အနေနဲ့က1948တုန်းကကျင်းပတဲ့ပြည်လုံးအဲ့ဒီမှာချုပ်စုတဲ့စာချုပ်ကိုဒီနေ့ထိအကောင့်ထိမဖုန်နိုင်သေးတဲ့တွေ့ကြုံတွေဖြစ်ပါတယ်ဆိုတော့တာကူကောင့်ထိဖုန်နိုင်ဖို့အတွက်ဆိုရင်ကျွန်တော်တို့အနေနဲ့ကျွန်တော်တို့တိုင်းရင်းသားသက်သက်လုပ်လို့မရပါဘူးကျွန်တော်တို့အစိုးရရဲ့တပ်မတော်ရဲ့ပြည်သူလူထုတရားလုံးနဲ့ကျွန်တော်တို့အားလုံးလေးတွေ့ပြီးတော့လုံလုံမှလုံမှပဲရမှာဖြစ်ပါတယ
်။
သူတို့ကြောင့်အစိုးရနဲ့တပ်မတော်ဖက်ကလည်းပဲကျွန်တော်တို့အတန်ကိုနားထောင်ပေးပြီးတော့ကျွန်တော်တို့နဲ့လက်တွေ့လှုပ်ဆောင်ဖို့လိုပါတယ်ဆိုပြီးတော့ကျွန်တော်ပြောချင်ပါတယ်။
ဟုတ်ကဲ့ပါတော်တော်ဆလိုက်လျံမှုဆောက်ကောင်းကျေးဇူးများတင်ပါတယ်။ကျွန်တော်တို့ဖုန်းလိုင်းပေါ်မှာနေလို့ရရင်ဆက်နေပေးပါ။တခြားဆွေးနွေးချက်တွေလည်းနားထောင်ရအောင်ဖြစ်နိုင်တော့ဆလိုက်လျံမှုဆောက်ကောင်းရဲ့တုံ့ပြန်ချက်ကိုလည
်းကျွန်တော်ဟိုတေရောက်ပါပြီ
။အော်ဟုတ်ကဲ့ခင်ဗျာတိတ်ကောင်းပါတယ်ဒါဆိုရင်လိုင်းပေါ်မှာပဲဆက်နေပါကျွန်တော်တို့ဆွေးနွေးပွဲထဲမှာဆက်ပါပေးပါခင်ဗျာ
။ဟုတ်ကဲ့
ဆိုတော့ဒေါ်ရဲဘူးတို့က27ရာစုပြည်လုံးညီလာခံပြင်ဆင်ရေးကောမဒီဒေါ်ရဲဘူးကထွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်သူလို့အဲ့ဒီကောမဒီရဲ့ကောမဒီဝင်တူလည်းဖြစ်ပါတယ်ဆိုတော့ဒီမိုင်းဂျာယန်ညီလာခံကနေပြီးတော့27ရာစုပြည်လုံးညီလာခံအကျိုးညှိနှိုင်းရေးဆိုတာလည်းပဲရည်ရွယ်ချက်ထဲမှာပါပါတယ်ဒေါ်ရဲဘူးတို့27ရာစုပြည်လုံးညီလာခံပြင်ဆင်ရေးကောမဒီအနေနဲ့ဒီညီလာခံဒီမိုင်းဂျာယန်ဆွေးနွေးပွဲကနေပြီးတော့ဘာများမျှော်လင့်ထားပါသလဲခင်ဗျဟုတ
်ကဲ့အခုခုနကတော့ပေါ့နော်ဦးစလိုင်းကလည်းပြောသွားပါတယ်ဒါကျွန်တော်ကြားလိုက်တဲ့အချက်ကတော့ဒီအောင်မြင်တဲ့စီးပွားဖြစ်တယ်ဆိုတဲ့အတွက်ကျွန်မလည်းအများကြီးဝမ်းသာပါတယ်အဲ့တော့ဒီစီးပွားနဲ့ပတ်သက်မှာဆောင်ရွက်ဖို့အတွက်ပေါ့နော်ဒီလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ကျွန်တော်ကော်မတီတွေနဲ့ဆွေးနွေးတဲ့အခါမှာသူတို့ကလည်းဒီလိုစီးပွားလုပ်မယ်ဆိုတာကိုပြောပြတဲ့အခါမှာအစိုးရလည်းရှော့ရှော့ရှူခွင့်ပြုမှဒီသူတို့အနေနဲ့လက်နက်ကိုင်ဖွဲ့တွေမှာအထူးသီးတဲ့အဖွဲ့တွေနဲ့ဒီထိုးပြီးတဲ့အဖွဲ့တွေနဲ့ဆွေးနွေးပြီးမှဒီနိုင်ငံရန်စီးပွားကိုလုပ်ခဲ့တာဖြစ်ပါတယ်။အဲ့တော့အစိုးရကလည်းဒါလူလူလားလားနဲ့ဒီလိုစီးပွားမျိုးလုပ်ဖို့အတွက်ခွင့်ပြုခဲ့တယ်လို့ဒီတမရော်ဘိုင်းကလည်းသွားလာလာတဲ့အားလုံးကိုကူညီဆောင်ရွက်ပေးခဲ့တယ်ဆိုတာဒါကျွန်တော်တို့လက်တွေ့ဒါသိရှိရတဲ့ကိစ္စရပ်တွေဖြစ်ပါတယ်။အဲ့တော့ဒီစီးပွားကနေအခုဒီစီးပွားမှာပါတဲ့လူကအောင်မြင်တဲ့ဒီဖြစ်တယ်လို့ပြောတဲ့အတွက်ဒီ27ပြည်လုံးမှာသူတို့ယူလာတဲ့ဒီစီးပွားရဲ့ဆုံးဖြတ်ချက်တွေကိုချပြပြီးတော့ပေါ့နော်ကျွန်တော်တို့ခုနပြောသလိုပဲအစိုးရနဲ့တက်မတော်ဒါဆွေးနွေးတော့မှာဖြစ်ပါတယ
်
အဲ့လိုဆွေးနွေးတဲ့အခါမှာကျွန်တော်တို့ဒီစီးပွားရဲ့ရလဒ်တွေဟာဒီစီးပွားမှာပါဝင်တဲ့လူအားလုံးကဒီဟာအားလုံးဖြစ်ရမယ်လို့သူတို့တမတ်ချက်တော့ရှိမှာမဟုတ်ပါဘူးအဲ့တော့အလုံးဝိုင်းတိုင်ပင်ဒီမှာဘောနော်အဲ့ဒီအပေါ်မှာအတူအလျှော့တွေထုတ်သွားမယ်ဆိုလို့ရှိရင်အဲ့ဒီအပေါ်မှာအောင်မြင်မှုကတော့ရမယ်လို့ကျွန်တော်တို့ကဒီလိုပဲမျှော်လင့်ပါတယ
်
ဒီတိုင်းကကိုလုံးရမယ်ကိုပင်တဲ့ကိစ္စရက်ဒီကိုဖြစ်ချင်ရတယ်အလုံးအကုန်လုံးတစ်ဖြစ်ချက်အလုံးအောင်မြင်ရမယ်ဖြစ်ရမယ်ဆိုတော့ယူနေနဲ့တော့ငင်းချင်းရင်မှာဘယ်သူမှအဲ့လိုတော့ပါဝင်ကြမှာမဟုတ်ပါဘူးအဲ့တော့အခုစီးရီးယားဆိုလို့ရှိရင်ကျွန်တော်တို့ကလည်းအများကြီးမျှော်လင့်ထားပါတယ
်ဒီ
နေ့ကျွန်တော်တို့တိုင်းရင်းသားလက်မှတ်ထိုးတာရောမထိုးတာရောဒီလိုမျိုးပေါ့နော်ရှုပ်ထွေးပြီးမှကျွန်တော်တို့ဂျာထဲမှာကြောင်နဲ့တယောက်မပြည့်စုံတာလည်းဂျာခဲ့ပါပြီအခုလိုတွေးဆမှုကနေဒီမှာတော့ဒါပဲဖြစ်ပြောကျွန်တော်တို့တိုင်းဂျာတွေးဆမှုကနေတစ်ဆင့်ဒီလိုအစိုးရတမတော်အားလုံးပေါင်းဆောင်ရွက်မှုကနေတစ်ဆင့်ကျွန်တော်တို့ကငင်းချင်းကိုတစ်ဆင့်ပြီးတစ်ဆင့်ပြန်လာနိုင်တဲ့အနေအထားတွေတော့ရရှိမယ်လို့ကျွန်တော်မျှော်လင့်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျတိုင်းပြည်ပေါင်းဆွေးနွေးမယ်တော်ရရှင်တွေဖိတ်ခေါ်ပါမယ်ကျွန်တော်တို့ရသမျှအချိန်အတွင်းမှာရှိတဲ့လူဆွေးနွေးကျင်တဲ့လူအကုန်လုံးကိုနေရာပေးနိုင်အောင်လို့တတ်နိုင်ဆုံးလိုရင်းတူရှင်ထိထိမိမိဆွေးနွေးပေးကြပါလို့ကျွန်တော်ပန်ကြာမြစ်တရရက်ခံလိုပါတယ်ပထမဦးဆုံးကျွန်တော်တို့ဝမ်တင်းမျိုးကဦးချင်းမြစ်ဦးချင်းမြစ်ခင်ဗျာမိုင်းကြရန်စီးပွားနဲ့ပတ်သက်ပြီးတော့ဦးချင်းမြစ်ဘယ်လိုမြင်ပါသလဲ
ဟုတ်ကဲ့ဆရာကျွန်တော်တို့ကတာမန်ရသားဆိုတော့လေရိုးရိုးရှင်းရှင်းလေးမြင်ပါတယ်ကျွန်တော်တို့ကဒီရန်သူနဲ့မိတ်ဆွေပဲဖြစ်ဖြစ်ရန်သူချင်းချင်းဖြစ်ဖြစ်မိတ်ဆွေချင်းချင်းဖြစ်ဖြစ်ကျွန်တော်တို့စိတ်ဆက်တယ်ညီနိုင်တယ်စကားပြောတယ်ဆွေးနွေးတယ်ဆိုတာအင်တန်ကောင်းတဲ့အလုပ်တစ်ခုလို့ကျွန်တော်တို့ထင်ပါတယ်ဆိုင်းသားလူမျိုးစုကြီးကလည်းကျွန်တော်တို့လက်နက်ကင်ရင်ကျွန်တော်တို့ပြည်ပကဖြစ်နေတာနှစ်ပေါင်းများပြီဆိုတော့လေဒီလိုဆိုင်းသားတွေဘက်ကလည်းတွေ့တော့စုစုစည်းစည်းနဲ့ဒီလိုကြိုတင်တိုင်းမင်းနဲ့ညှိနှိုင်းနေဆိုတာလေကျွန်တော်တို့ဟိုဘလို့ဘာပဲပြောပြောတောင်းတဲ့လက္ခဏာပါဘာလို့လဲဆိုတော့ကျွန်တော်တို့ဗမာတွေကျွန်တော်တို့တလောကမီဒီယာထဲမှာကြားလိုက်ပါတယ်ဟိုကျွန်တော်တို့တိုင်းရင်းလူငယ်ညီလာခံဆိုလားခေါင်းဆောင်အောက်ကနေကျွန်တော်တို့ဗမာတွေကအာနာကျွန်တော်တို့ပြီးခဲ့တဲ့ကျွန်တော်တို့အာနာရှင်တွေဟာဗမာတွေပဲဖြစ်တယ်ပါညာဆိုတာဒါကြီးကျတော့တကယ်တော့သူတို့ဘက်ကပြောတော့လည်းမှန်တာပဲဒါပေမဲ့အဲ့ဒီစကားမျိုးဟာကျွန်တော်တို့လည်းဗမာတယောက်ကကျွန်တော်တို့လည်းဟိုမကြည့်အောင်ခံစားရပါတယ်။ဘာလို့လဲဆိုတော့
ဟုတ်ကဲ့ကိုဦးချင်းမြေ
ကျွန်တော်တို့ညာစုလည်းမဟုတ်ပါဘူး။အစ်မတန်လူနေစုဖြစ်ခဲ့တဲ့သဘောတရားကြောင့်ကျွန်တော်တို့အဲ့လိုဟာတွေကလည်းဟိုသဘာဝမကျပါဘူး။ဒါကြောင့်မလို့ကျွန်တော်ရှေ့ကျွန်တော်တို့စင်ပြေဖို့တင့်မြတ်ဖို့ကျွန်တော်တို့ပြည်တော်စုအတွက်ဆိုရင်ဟိုတိုင်းမတ်တွေစီလုံးညီညွတ်သွားနဲ့လောလောဆယ်တိုင်းမင်းတွေဆိုတာအစ်မတန်ကောင်းတယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ဦးချင်းမြေကျေးဇူးများကြီးတင်ပါတယ်။နောက်တစ်ယောက်ကျွန်တော်တစ်ဆက်တည်းဖိတ်ခေါ်ပါမယ်။နမောင်မျိုးကကွန်မြူနတီလူရင်းတူရှင်းမိုင်းချိုင်းအစည်းအဝေးဘယ်လိုမြင်ပါသလဲခင်ဗျ။
ဟုတ်ကဲ့ကျွန်တော်ကမိုင်းကြိုင်အစည်းအဝေးနဲ့ပတ်သက်ပြီးတော့ကျွန်တော်လူရင်းတို့ရှိတယ်ပြောပါမယ်ကျွန်တော်တို့နိုင်ငံကဒီစစ်ဖြစ်ခဲ့လို့ကျွန်တော်တို့တိုင်းပြည်အစည်းအဝေးတည်နေတာဗျာအဲ့တဲ့အခါကျတော့ကျွန်တော်တို့ကကိုချင်းချင်းနေကိုတိုင်းအသားတွေနဲ့ကျွန်တော်ဆိုပမာတယောက်ပါပဲကျွန်တော်တို့တယောက်နဲ့တယောက်စစ်မဖြစ်ကြပဲတဲ့ညီညွတ်စည်းစည်းလုံးလုံးနဲ့ကျွန်တော်တို့တိုင်းပြည်ကိုဟိုဟာပေါ့နော်ညီညွတ်စည်းစည်းလုံးလုံးနဲ့ကျွန်တော်တို့တိုင်းပြည်ကိုပြန်လည်တည်ဆောက်ပြီးတော့ကျွန်တော်ဒီမိုင်းကြိုင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ခနဲ့တစ်ဖက်ညီညွတ်စည်းစည်းလုံးလုံးဖြစ်စေခြင်းနဲ့ဆန္ဒကျွန်တော်မှအပြေဝရှိပါတယ်ကျွန်တော်တတ်မလို့မမိုးမအောင
်တ
ိုင်းနာအဖွဲ့တွေကိုလည်းကျွန်တော်မမိုးမအောင်ဒုက္ခတွေတွေအတွက်ကိုကျွန်တော်စိုးရင်လို့ဒီဆွေးနွေးပွဲကိုကျွန်တော်ဝင်ရောက်ဆွေးနွေးပေးတာပါခင်ဗျ
ဟုတ်ကဲ့ပါကွန်မြူနတီကျေးဇူးများကြီးတင်ပါတယ်ဆွေးနွေးပွဲမှာကိုရင်ပါဝင်ခဲ့တဲ့ဒေါက်တာဆလိုင်းလျံမုံစောက်ကောင်လည်းရှိနေတော့ကြားပါပါခင်ဗျမင်းပြမျိုးကဥမောင်ကျော်စံဥမောင်ကျော်စံရဲ့မိုင်းချိုင်ရဲ့ဆွေးနွေးပွဲသဘောထားကြားပါစီခင်ဗျ
မိုင်းချိုင်ရဲ့ဆွေးနွေးပွဲတော့တိုင်းရင်းသားတွေစူးစူးစီစီညီညွတ်ညံ့နဲ့ဒီဆုံးတော့လေကိုလုံးတစ်ပွားလေးရှိတယ်ဆိုတာအင်းမတော်ဝါးစားစရာကောင်းပါတယ်ဒီဘက်မှာအစိုးရနဲ့တက်မလို့ဖက်ကတော့ဘုလို့ဖရာတို့တို့ဟိုအေဂရစ်အနာရှင်နေစစ်တဲ့မမွေးဖို့လိုပါတယ်တစ်ဖက်နဲ့တစ်ဖက်အရှော့တင်လောက်ပြီးတော့မှအော်မင်းမင်းဖြစ်လာလိမ့်မယ်လို့တစ်ဖက်ကတော့ယုံကြည်မိပါတယ်အဲ့လိုတို့တို့
ဟုတ်ကဲ့ပါဦးမောင်ကျော်စံ
တ
ေစုအများကြီးတင်ပါရခင်ဗျာအခုလိုလူရင်းတူရှင်ဆွေးနွေးတာဦးစီသူအောင်မြင့်ဦးစီသူအောင်မြင့်အခုနဒေါက်တာဆလိုင်းလျံမုံစာခေါ်ဆွေးနွေးရလဲကြားခဲ့ပါပြီဦးစီသူအောင်မြင့်ကိုယ်တိုင်ကဒီမိုင်းချန်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဘလူမျောလင်းထားတာရှိလဲ
အဲကျွန်တော်မျောလင်းတာကတော့အဓိကမျောလင်းတာကတော့ဒါဟာ27ရာစုပင်လုံညီလာခံအတွက်ကိုရည်ရွယ်ပြီးတော့မှအဓိကလုပ်တယ်ဆိုရင်27ရာစုပင်လုံညီလာခံမှာအားလုံးပါဝင်နိုင်ရေးအတွက်အခက်အခဲတချို့ရှိတယ်ဆိုတာခုနကကျွန်တော်လည်းရှင်းပြခဲ့ပြီလေအဲ့တော့ဒီအခက်အခဲတွေနဲ့ပတ်သက်လို့တိုင်းသားတွေဘက်ကသူတို့နှုတ်ကြစုစည်းပြီးတော့ပေါ့နော်ဘာတွေနဲ့အဆိုပြုချက်တွေအဖြစ်တွေရှိမလဲဘာတွေနဲ့တတ်မလို့ဘက်ကိုပြောတာရှိမလဲအစိုးရဖွဲ့ဘက်ကိုပြောတာရှိမလဲအဲ့ဒါတွေနဲ့ပတ်သက်လို့ဟိုတစုံတရာဆွေးနွေးဆုံးဖြတ်ကမ်းလှမ်းနိုင်တာမျိုးကျွန်တော်ကတခုမှမတွေ့ရဘူးအခုလိုလိုဆိုတွေ့ရတဲ့ဟာကတော့ဒီဆွေးနွေးပွဲကြီးစတဲ့အခါကျလို့ရှိရင်အားလုံးကပြန်နဲ့ထွက်ပြီးတော့မှဟိုတောက်ဆိုမဲ့ဟာတွေကတိုင်းသားရေးနဲ့ပတ်သက်ရင်ဘာတွေတောက်ဆိုမလဲဆိုတဲ့ဟာတွေပေါ့အဲ့ဒီမှာဆိုဘာတွေပါလဲဆိုဟိုဖက်ဒရယ်ပြည်တော်စုဟိုဖက်ဒရယ်တပ်မတော်ဖွဲ့ဖို့ဆိုတာတွေအဲ့ဒါတပ်ဆိုတာကဒီအရက်ပဲအုတ်ချုံမှုအောက်မှာဟိုရောက်ရမယ်ဆိုတာတွေအမျိုးသားဒါနိုင်ငံဟိုဥစ္စာပေါ့အမျိုးသားဟိုပြည်နယ်တွေနဲ့ဖွဲ့စည်းမယ်ဆိုတာတွေအဲ့တော့လူသားတောက်ဆိုချက်တွေအရင်ကဒါလက်နက်ကင်အင်အားစုတွေတိုင်းသားအင်အားစုတွေကတောက်ဆိုနေကြတောက်ဆိုချက်တွေကိုပဲအစုစည်းဆွေးနွေးလိုက်တဲ့သဘောလိုပဲတွေ့ရတယ်အနောက်ဆုံးပုံပုံဆိုရင်ဒါဘူဒိုဂျီအင်မလာကဒါနောက်ဆုံးနေ့မှာပြောတယ်အဲ့တော့ဒီကျွန်တော်တို့အပြစ်ခတ်ရတဲ့လူနဲ့မရတဲ့လူတွေနဲ့ပေါင်းပြီးတော့မှဒါတပ်ပေါင်းစုပုံစံမျိုးကိုယ်စားလှယ်ပုံစံမျိုးဖွဲ့ပြီးတော့မှအစိုးရနဲ့ဟိုစကားပြောဖို့တစ်ဖက်ဖွဲ့မယ်ဆိုတဲ့ဥစ္စာဒါလည်းမဖြစ်မြောက်ခဲ့ပါဘူးအဲ့ဒါကအခုဆိုရင်ဒါတစ်ဖက်ကအပြစ်ရထားတဲ့အဖွဲ့ဘက်ကကိုယ်စားလှယ်နဲ့ပြီးပြီးတော့မှအပြစ်မရတဲ့အဖွဲ့ကကိုယ်စားလှယ်ပေါင်းပြီးတော့လုပ်မယ်ဆိုတာတော့ပဲအဖြေထွက်တယ
်ဒါကြောင့
်ပြည်လုံးညီလာခံအတွက်ကိုရည်ရွယ်ပြီးတော့လုပ်တယ်ဆိုရင်အောင်မြင်တဲ့အစည်းအဝေးပွဲကြီးလို့တော့ကျွန်တော်မမြင်ပါဘူ
းဟုတ်ကဲ့ဆိုတော့ဒေါက်တာဆလိုင်းလျံမုံစောက်ကောင်းလိုင်းပေါ်မှာရှိပါသေးတယ်နော်
ဟုတ်ကဲ
့ဒေါက်တာဆလင်းလင်မုံကဦးစီသူအောင်မြင့်ဆွေးနွေးရတယ်ဒေါက်တာဆလင်းလင်မုံဆောက်ကွန်ကြားခဲ့ပြီးပါပြီဆိုတော့27ရာစုပင်လုံညီလာခံကြီးအောင်မြင်ဖို့တွေဒေါက်တာတို့အနေနဲ့အခုဆွေးနွေးဘက်ကနေဘလူများကမ်းလှမ်းချက်တွေအစိုးရဘက်ကိုပေးဖို့ပြင်ထားတာရှိပါလေခင်ဗ
ျဟုတ်ကဲ့ခုနဦးစီသူအောင်မြင့်ပြောတဲ့ theme မှာပါတဲ့ချက်တစ်ချက်ပါပါတယ်အဲ့ဒါပါလဲဆိုတော့ကျွန်တော်တို့ခုညီလာခံကနေပြီးတော့Federal Union Army 2000မှာဆိုတဲ့ဟာမျိုးတောင်းဆိုခြင်းမျိုးကျွန်တော်တို့တောင်းဖို့မရည်ရွယ်ပါဘူး ကျွန်တော်တို့ဆွေးနွေးတဲ့အကြောင်းအရာပါတာကတော့ကျွန်တော်တို့ခုနိုင်ငံရေးလမ်းပြမေးပုံမှာပါတဲ့အာ NCA စာချုပ်ထိမှလည်းပါတဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စမှာကျွန်တော်တို့မူချတဲ့သဘောပဲရှိပါတယ်။ဆိုတော့အဲ့ဒီလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စမှာကျွန်တော်တို့အနေနဲ့လက်မှတ်ထူးတဲ့ဖွဲ့ထဲက WhatsApp လုပ်ပြီးတော့ပြင်ဆင်ထားတာရှိတယ်။လက်မှတ်မထူးသေးတဲ့ဖွဲ့ကပြင်ဆင်ထားတာလည်းရှိတယ်။ဒါတွေကိုကျွန်တော်တို့ကြည့်ပြီးတော့နိုင်ငံရေးဆွေးနွေးပွဲမှာတင်ပြနိုင်ဖို့အတွက်ကျွန်တော်တို့အနေနဲ့ပြင်ဆင်ထားတာရှိပါတယ်။ပြီးတော့ခုနကသူပြောတဲ့အမျိုးသားပြည်နယ်များထူထောင်မဲ့ပိုင်းရဆွေးတဲ့ဟာလည်းပဲကျွန်တော်တို့2005တုန်းကကျွန်တော်တို့ချမှတ်ထားတဲ့မူကကျွန်တော်တို့ပြန်တုံးတက်တာရှိပါတယ
်။ဟုတ်ကဲ့
။ဆိုတော့အဲ့ဒီမှာအမျိုးသားပြည်နယ်နဲ့အမျိုးသားမျိုးဆွေးတဲ့ဟာဒီစကားတွေကလည်းဆုံးထွေးမှုရှိတဲ့ပုံမှာကျွန်တော်တို့EP ထောင်စုထိမှရှိတယ်ကျွန်တော်တို့ unit တွေကိုပေါ့လေပြည်နေတွေကိုဖွဲ့စည်းတဲ့ခါကျလို့ရှိရင်နိုင်ငံကြီးအရတန်းတူရည်တူအာဏာရှိတဲ့ပြည်နေတွေနဲ့တပုံစံတွေဖွဲ့စည်းတာကောင်းတယ်ဆိုတဲ့ဟာမျိုးကျွန်တော်တို့ရှင်းနေတာပဲရှိပါတယ်ဆိုတော့အဲ့ဒါကကျွန်တော်တို့အနေနဲ့ရှင်းနေထားတဲ့ဟာဒီကိုရခိုင်ကကျွန်တော်တို့ရှိခဲ့တဲ့စာတမ်းတွေကိုကျွန်တော်တို့ပြန်တုံ့တက်တယ်အဲ့ဒီပုံမှာကျွန်တော်တို့မူတည်တွေချတယ်ပြီးတော့ကျွန်တော်တို့ဆက်ပြီးတော့ပြုပြင်မွမ်းမွန်ဖို့ WhatsApp တွေလောက်ပြီးတော့ဆက်လက်ပိုင်ပင်ဖို့တွေကျွန်တော်အများကြီးလောက်ဖို့တော့ရှိပါတယ
်ဟုတ်ကဲ့
ကျွန်တော်တို့အနေနဲ့လောက်တော့လောက်ရအောင်ပဲဒါပေမဲ့ကျွန်တော်တို့ account ဖိတ်ကိုပြောလင့်ပါတယ်လို့ပြောချင်ပါတ
ယ်ဟုတ်ကဲ့ကျွန်တော်အချုပ်အချင်းမေးခွန်းလေးနှစ်ခုမေးချင်ပါတယ်တတိယနေ့တည်းမှာပါတယ်တမ်ဘရော့ကိုဒီရက်ဖက်အချုပ်ရောက်မှာထားဖို့ဆိုပြီးတော့ဆွေးနွေးကြတာဟုတ်ပါတယ်နော်ဒေါက်တာဆိုင်ရမော
အဲ့ဒါတော့ကျွန်တော်တို့အနေနဲ့ Federal Principal sorry Democracy Principal မှာတလူရှိတင်တယ်ဆိုပြီးတော့ကျွန်တော်တို့အနေနဲ့စဉ်းစားထားတာရှိပါတယ်ဒါပေမဲ့ဒါလုံချွေးဆိုင်ရာပြည်နယ်ပေါင်းစည်းခြင်းလုပ်တဲ့ခါကျလို့ရှိရင်ဒီကဏ္ဍကိုကျွန်တော်တို့ပထမအဦးဆုံးတင်သွင်းမှာတော့မဟုတ်ပါဘူ
းဟုတ်ကဲ့နောက်တစ်ခုက
နိုင်ငံကြီးကဏ္ဍပြဿနာအများကြီးရှိတယ်ဒါကိုကျွန်တော်တို့ဖြေရှင်းပြမှာပဲလုံချွေးဆိုင်ရာလုံချွေးဆိုင်ရာပြည်နယ်ပေါင်းစည်းခြင်းတို့ရတအောင်မှာတမတော်ထားရှိခြင်းတို့ဆိုတာကျွန်တော်မြင်မှာတော့ဒါ၄၅နှစ်ကြာအောင်ပဲပြဿနာပါ
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကဟုတ်ကဲ့ငင်းချင်းရေးဆုငင်းချင်းရေးဆု
ထဲကလည်းမစိုးရင်ဖို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့တမတော်ဘက်ကလည်းမစိုးရင်ဖို့ဒေါက်တာဆန်းလည်းမပြောပါနဲ့ငင်းချင်းရေးဆုနေတဲ့အခါမှာဒီ9ပွင့်ဆိုင်3ပွင့်ဆိုင်ဆိုပြီးရှိတယ်အခုဒီဆုနေဘက်ကနေ3ပွင့်ဆိုင်ဆုနေဖို့ဆိုတာမျိုးသဘောထားကြတယ်လို့တည်ရတယ်ဟုတ်လားအဲ့ဒါဟုတ်ပါတယ်ဒေါက်တာဆန်းလည်းမဟု
တ်အဲ့ဒီပုံမှာကျွန်တော်တို့နေနေပေးပုံမှာချီခံတယ်လဲဆိုတော့3ပွင့်ဆိုင်ဆိုတဲ့ဟာကျွန်တော်တို့နေဟိုကရေအတောင်းစုခဲ့တာဖြစ်ပါတယ်3ပွင့်ဆိုင်လို့ကျွန်တော်တို့ပြောတဲ့ theme မှာ3ဖက်3အုပ်စုထိုင်ပြီးတော့စကားပြောရမယ်ဆိုတာထက်ဒီတိုင်းပြည်မှာရှိနေတဲ့ပြဿနာ3ရပ်ကိုကျွန်တော်တို့ဖြေရှင်းဖို့လုပ်ရဲဆိုတဲ့ချင်းကပ်ပုံဖြစ်ပါတယ်ဒီပြဿနာ3ရပ်ဆိုတဲ့နေရာမှာကျွန်တော်တို့တိုင်းရင်းသားပြဿနာအဲ့ဒီတိုင်းရင်းသားပြဿနာကျွန်တော်တို့တိုင်းရင်းသားလေးနဲ့ကိုင်ပွေရှိတွေကိုစားပြုလို့စကားပြောနေတာဖြစ်ပါတယ်ပြီးတော့ဒီကျွန်တော်တို့တိုင်းပြည်မှာ1960နှစ်ကတည်းကနေပြီးတော့စစ်အာဏာရှင်စနစ်အောက်မှာနေခဲ့တဲ့တိုင်းပြည်ဖြစ်ပါတယ်အဲ့ဒီတွေ့ကြုံဒီစစ်အာဏာရှင်စနစ်ကိုကျွန်တော်တို့ချုပ်ငင်းစေဖို့အတွက်အတ္တမတော်ကိုကျွန်တော်တို့အယတ္တတ္တမတော်တကယ်ပြည်သူ့ဝန်ထမ်းတ္တမတော်ဖြစ်နေတဖြည်းဖြည်းတွင်ပြောင်းလဲဖို့ကိစ္စလုံချုံရေးဆိုင်တဲ့ပြန်လေးပေါင်းပေါင်းစည်းခြင်းကိစ္စလည်းမလုံလို့မရတဲ့ပြဿနာတရဖြစ်ပါတယ
်ဟုတ်ကဲ့
အဲ့ဒီမှာတ္တမတော်တွေမပါဘဲနဲ့လည်းမရဘူးပြောနံပါတ်3ပြဿနာဒီမိုကရေစီတင်ကူပွဲကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီပြဝမရသေးပါဘူးအဲ့ဒီအတွက်ဒီမိုကရေစီရစုတွေပါရမယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ဆွေးနွေးပြီးတော့လက်ရှိအနေအထားမှာအခု UPDJC မှာလည်းကျွန်တော်တို့ဖွင့်ရှိထားတဲ့အတိုင်းအခု UPDJC မှာလည်းအစိုးရကတခုကျွန်တော်တိုင်းရင်းသားလေးနဲ့တကယ်တော်လိုင်းရေးဖွင့်ရှိကတောက်စုနောက်ပြီးတော့နိုင်ငံရေးပါတီကတောက်စုဆိုတဲ့၃ပွင့်ဆိုင်ပုံစံမျိုးနဲ့ကျွန်တော်တို့ဩက္ကဋ္ဌဖွဲ့နဲ့တွင်ရင်ဖို့ဖွဲ့ UPDJC ဖွဲ့ရှိတဲ့ပုံစံမျိုးဟာကောင်းပါတယ်ဆိုတာကျွန်တော်တို့ပြောတယ်။ဒါပေမဲ့ပြည်ထောင်စုငင်းချိုင်းရင်လာခံမှာတော့အဲ့ဒီသုံးပွင့်ဆိုင်အတိုင်းဖြစ်ချင်မှဖြစ်မယ
်။
ပါဝင်တင်ပါဝင်ထိုက်တဲ့လူတွေပါမယ်။တိုင်းရင်းသားတွေပါမယ်။အစုဖွဲ့တွေပါမှာဖြစ်ပါတယ
်။ဟုတ်ကဲ
့။ဒါရည်တည်မဟုတ်ပါဘူး
။ဟုတ်ကဲ့ဒေါက်တာဆလင်းလေးမျိုးစောက်ကောင်ကျေးဇူးများတင်ပါတယ်။ခန်းတီမျိုးကဦးကျော်မင်းရဲ့မိုင်းချိုင်းဆွေးနွေးပွဲပေါ်သဘောထားဦးကျော်မင်းဆွေးနွေးပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။လဲလိုက်ဆွေးကွေးရတီတူတယောက်နေနေပေါ့နော်။ငင်းချိုင်းရေမှလူချင်ပါတယ်ပေါ့နော်။အဲ့မှာဟိုဆွေးနွေးပွဲဟိုအကြောင်းအရာတွေထဲမှာပေါ့နော်။ဘာကြီးကလာလဲဆိုရင်အမျိုးသားတီတော်သူများတီဆောင်ရေးဆိုကြတာငင်းကြီးတို့အနောက်ရှင်ဉဏ်ဖြစ်နေမလားမသိခင်ဗျာ။ချိုးလူကျင်တာကဟိုငင်းကြီးရပထမဖရဲမတော်ကြီးရဒုတိယပေါ့နော်။တိုင်းတော်ကာကွယ်တို့တာဝန်ထမ်းဆောင်မှုကတတိယပေါ့နော်။အဲ့ဒီအရာတွေကအဓိကသွားပြီးတော့လုပ်ရမယ်ထင်ပါတယ်။ခုကသူပရောဘဝတိုင်းသားလက်နက်ကင်တရားတို့ညာပေါ့နော်နေဝဘလက်နက်ကင်ကြီးကနိုင်ငံကိုဟောပေါ့နော်သူ့ပိုင်းနဲ့ငါးပိုင်းနဲ့ဆိုပြီးနေမီခွဲနေတဲ့ပုံစံမျိုးတွေနဲ့ဆွေးနွေးနေတယ်ညီငယ်ကြီးတို့ဆွေးနွေးနေတာကဟိုကျိုးဒီလိုနေနေတဲ့ပြည်ပြောဟောပေါ့နော်ဟ တဘာဝမကြောက်လို့ရှင်လေပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြ
ီးပြီးပြီးပြ
ီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြ
ီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးပြီးရှိမိတင်ပါတယ်ဆလိုင်းဒေါက်တာဆလိုင်းဆလိုင်းလေးမှုစာကောင်းလို့လည်းကြားပါပါကျွန်တော်နောက်တစ်ယောက်ဆက်တဲ့ဖြစ်ခေါ်ပါမယ်အချိန်သေးမရှိတော့ပါဘူးကျွန်တော်တို့မှာဆလိုင်းဘွေကုန်းကဲဆလိုင်းမိုင်ချန်ဆွေးနွေးပွဲဆလိုင်းကိုယ်တိုင်ဘယ်လိုမြင်ပါသလဲ
โอเคမိုင်ချန်ဆွေးနွေးပွဲကဟောကောင်းတဲ့ဆွေးနွေးပွဲပါဘာလို့လဲဆိုတော့27ပြည်လုံးညီလာခံမလုပ်ခင်မှာတိုင်းရင်းသားလေးနေကင်ဒီအားလုံးဟောတဘောတူညီတဲ့အချက်ဒီရှိနိုင်တဲ့အင်တာမကောင်းတယ်အဲ့ဒီကိုချေခံပြီးတော့မှတတ်မတော်ရော NAD ဆိုရဲကိုကြည့်ပြီးတော့မှဆွေးနွေးရမယ့်ဥစ္စာဖြစ်တဲ့အတွက်အင်တာမကောင်းတဲ့အလားအလာလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့
အဲ့တော့တစ်ဖက်မှာလည်းပဲဆွေးနွေးတာတို့ဘာလို့ထားလိုက်ဒီဥစ္စာကဟောဒီညတော့အချိန်မရတဲ့အတွက်တို့ကောင်းတဲ့ဆွေးနွေးပွဲနဲ့ကောင်းတဲ့ညီလာခံလို့ကျွန်တော်အဲ့လိုပဲကျွန်တော်သုံးသပ်ပြရစေ
ဟုတ်ကဲ့ဆလိုင်းပွေကုန်းကျေးဇူးအများကြီးတင်ပါတယ်ဒေါ်တွဲဘူးဒီ27ရာစုပင်လုံညီလာခံပြင်ဆင်ရေးကော်မတီအနေနဲ့ဒီအပြည့်ရဲ့လက်မှတ်ထိုးမှတ်တဲ့အဖွဲ့တွေကိုนีลากามาปาโบกิซาบลาวดิตูตัดมุยาบาบิละดอเรมู
ดาก็อะเปญบะยะไปได้อะเผ่ดินีลากามาตาวินลาโบอ่ะอะคือตรุอะเผ่เทมาละจู้ซ้านี่บาเรนาวมาละมะทูท้าได้อะเผ่เนี่ยละปูบาวบีจู้ซ้านี่บาเรนาวมาดิเบอะซูยะอะเผ่เนี่ยตัดมะรออ่ะละเบลูนี้เนี่ยปาวินลาเนาะซะดีมูบาวนี่เปลี่ยนเลยต้งกะซุยนี่นี่บาเรเอ้อတို့မကြခင်မှာပေါ့နော်အခုစီဝေးပြီးတဲ့အခါကျရင်ကျမတို့ဖတ်ပြီးညီနိုင်ဆွေးနွေးမှုတွေပြုလုပ်သွားမယ်ဆိုလို့ရှိရင်ဒီနည်းနဲ့တို့တစ်ပြဲဝင်ဝင်တာဝန်လာနိုင်မယ်ဆိုတဲ့အဖြေတစ်ခုရမှာပါအဲ့တော့အခုစူးစမ်းမှုတွေဆိုလို့ရှိရင်လည်းဒီလိုပါဝင်လာဖို့အပြက်ပေါ့နော
်စူးစ
မ်းနေတာဖြစ်ပါတယ်အပြစ်မရဒီလက်မှတ်မထိုးသေးတဲ့အခွင့်အရေးရလည်းပဲတကယ်ကိုဒီနီလာခံမှာပါမှဒီပြည်သူတွေအတွက်ပေါ့ဘလို့ကောင်းအောင်စူးစမ်းမယ်မိန်းကမ်းတွေအတွက်ဘလို့ကောင်းအောင်လုပ်မယ်ဆိုတာတို့စင်စားပြီးမှသူတို့ဆောင်ရွက်နေတဲ့ကိစ္စရပ်တွေဒီဘက်အစိုးရတက်မလို့ဘက်ကလည်းဒီကန္တရပ်တွေအတွက်အများကြီးကျမတို့စင်စားပြီးမှပေါ့နော
်ဟုတ်ကဲ့ခင်ဗျာ
စနစ်အင်ဂျင်နီယာပြုနေပါတယ်ဒါတွေအလုံးကပြည်သူ့အတွက်အရင်းချမ်းရေးအတွက်စူးစမ်းနေမှုတွေဖြစ်ပါတယ်မကြာခင်ကတော့ဒါအကောင့်ချက်ခေါ်လာမှာပါရှင
့်ဟုတ်ကဲ့ပါတို့ရဘူးကျေးဇူးအများကြီးတင်ပါတယ်ညီချမ်းရေးဆိုတော့ကအလုံးကလူလာတယ်ကျွန်တော်တို့အလုံးကလည်းမျှော်လင့်နေပါတယ်ရားဖို့နီးလန်းနေအများကြီးနဲ့အချိန်ယူပြီးတော့စူးစမ်းကြဖို့လိုပါတယ်လို့ပြောရင်းနဲ့ပဲဒီနေ့စီစဉ်ကုန်ဒီကုန်းချုပ်ပါတယ်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဒီကြောင်းရောက်ကိုကျွန်တော်တို့နောက်ထပ်လည်းဆွေးနွေးကြအောင်ပါပါ
ကိုကြတော့တဲ့ဆွေးနွေးတင်ဆက်တဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကနေမြန်မာဘာသာအစီအစဉ်လေးကိုည10:00တိဆက်လက်ညင်ညာပေးနေပါတယ်။သောရရှင်နေနေကျွန်တော်တို့ VOE မြန်မာဘိုင်းကထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ website ဖြစ်တဲ့ www.burmese.voenews.com ဆိုတဲ့ internet ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်။အခုတော့သတင်းချင်းချုပ်ကိုနန်းလောင်ကတလဲညင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။
လနက်ကိုင်းတပ်တွေဝိုင်းရံခံထားခဲ့ရတဲ့ဆီးရီးယားနိုင်ငံအလက်ပိုမြို့ကဒါဇင်နဲ့ခြေတဲ့မိသားစုတွေဟာလူမှုကွယ်ဆေးရေးလုပ်ငန်းတွေအတွက်အစိုးရတပ်ကလမ်းတွေဖွင့်ပေးလိုက်ချိန်မှာပဲမြို့ထဲကနေထွက်ပြေးလာကြပါတယ်။အလက်ပိုမြို့ကိုဆီးရီးယားအစိုးရတပ်တွေကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်ဒီသတင်းပတ်တွေနဲ့ခြေပိတ်ဆို့ထားခဲ့တာပါ။လူမှုကူညီတွေပေးနိုင်ဖို့အတွက်လမ်းတွေကိုဖွင့်ပေးဖို့ကုလသမဂ္ဂနဲ့အကူအညီပေးရေးအုပ်စုတွေကတောင်းဆိုနေခဲ့တာပါ။မြို့ရင်းမှာအရသာ3သိန်းလောက်အစာရေစာပြတ်လတ်နေတယ်ဆိုပြီးတော့လဲဒီအဖွဲ့တွေကတတိပေးထားတာပါ။ဒီအချိန်မှာပဲအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေက IS2 ရဲ့အမခန်နယ်မြေတွေကိုဆက်ပြီးတော့လေကြောင်းထိုးစစ်ဆင်နေပါတယ်။အလက်ပိုမြို့နီးမတ်ဘစ်မြို့ကိုညွန်ပေါင်းတပ်တွေကလေကြောင်းထိုးစစ်ဆက်တကြိမ်လုပ်ခဲ့ပြီးတော့အကြမ်းဖက်သမားတို့ရဲ့နီးဗျူဟာစခန်းတွေတိုက်ခိုက်နေတဲ့နေရာတွေကိုဦးတည်တိုက်ခိုက်ပြီးတော့ထိုးစစ်ဆင်နေတယ်လို့အမေရိကန်တပ်ကဆိုပါတယ်။ American Democratic Party သမ္မတလောင်း Hillary Clinton ရဲ့ Computer Network ကိုချိုးဖောက်ဝင်ရောက်ပြီးတော့အချက်အလက်တွေခိုးယူသွားသူတွေကိုပြည်ထောင်စုအစိုးရတာဝန်ရှိသူတွေကစုံစမ်းစစ်ဆင်နေပါတယ်။ Democratic Party Cyber တိုက်ခိုက်မှုတွေထဲမှာတော့ဒီတကြိမ်ဟာပိုးပြီးတော့ကြီးမားကျယ်ပြန့်တဲ့တိုက်ခိုက်ခံရတာဖြစ်ပါတယ်။ဒီစုံစမ်းစစ်ဆင်မှုမှာဘုအစိုးရစုံစမ်းစစ်ရေးဌာန FBI နဲ့တရားရေးဌာနတို့လည်းပါဝင်ကြောင်းတရားဥပဒေစိုးမိုးရေး American သတင်းဌာနတွေကိုပြောပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်ချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညစီစဉ်ထုတ်လို့ရေးမှုကမတ်ဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရရှာစမစ်ဖြစ်ပါတယ်။ VOA American အသံညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းနိုမီတာ24 25 32 50နဲ့လိုင်းလက်190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.